Welcome to the Voice of America in Burmese.
Singla nya jama she, View American tan ye 2020 khu ni November 14 ye, Tinu ni nya bai View ni ma bai season ni go American Piang Su Washington DC New York ga ni dai yau thulin pe ni bare. Line 2 meter 1925 32 ne line lat meter 190 ru ga ni dai yai na sin nai ma bi shin.VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းပြဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ website ဆာမျက်နှာနဲ့ Facebook ဆာမျက်နှာတို့ကလည်းအချိန်နဲ့တပြေးညီရှုစားနားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းအစီအစဉ်တွေကိုတော့ကျွန်မများသတင်းအောင်ကတာဝန်ပြင်ဆက်ပေးပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါ။တင်းငွေနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်မြတ်သူနဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုကိုတိုက်ချက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့အချိန်မြင့်လှုပ်ဆောင်ကြဖို့နိုင်ငံပေါင်း100နီးပါးကသဘောတူညီချက်တခြားမှနိုင်တဲ့ပုံမှာကမ္ဘာကောင်းဆောင်တွေကကြိုဆိုလိုက်ပါတယ်။ဒီနိုင်ငံကထိုင်ဝမ်ပေါ်စီးရေးတန်တမာရေးနဲ့စီးပွားရေးဖိအားပေးမှုတွေပေါ်မှာစိုးရိမ်မှုတိုးလာနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်သိုနီဘလင်ကင်ကပြောလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုအခုညပိုင်းမှာနှာစင်ရဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကစန့်ကျင်ဘက်အင်အားစုတွေကိုလှုပ်ကြံဖို့အတွက်အစီအစဉ်တစ်ခုရှိသလားဆိုပြီးတော့တန်တမန်အတိုင်းဝိုင်းကတဆင့်မေးလာတာကိုအတော်အံ့ဩမိတယ်လို့ NUG ရဲ့နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကဗီဒီယိုပြောပါတယ်
။ဘာလို့ဒီလိုမျိုးရွယ်ချက်လည်းမရှိဘူး။မူဝါဒအားဖြင့်လည်းရှိမနေဘူးကျမတို့ရဲ့စံတန်ဘိုးတွေနဲ့လည်းဆိုင်ကြည့်မှုမရှိဘူးပေါ့နော
်ဒါကြောင့်မို့လို့နောက်ပိုင်းမှာထုတ်လွှင့်ပေးမယ်မြမအရေးစနေကန်အစီအစဉ်မှနားဆင်နိုင်ပါတယ်ဒါအပြင်ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်အတွင်းမှာရွှေတရီကန်ဒေတာတို့စိတ်ကြွစည်းတွေဖမ်းဆီးရမိတဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေကတော့ကဘာမြန်မာမီဒီယာမြင်ကွင်းမြမပြည်ကပေးစာများတင်ပြတွေကတူတာထူးခြားစံပြတင်ပြများစတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကတင်ပြတွေကိုကိုရင်နိုင်နဲ့ကိုအောင်မြတ်တို့တို့ကပြောပြပေးပါမယ်ရှင်
။ဗြိတိန်နိုင်ငံဂလပ်စကူမြို့မှာနှစ်ပတ်ကြာကျင်းပပြုလုပ်ခဲ့တဲ့ COP26 ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံအတွင်းရာသီဥတုပြောင်းလဲမှုတွေကိုတိုက်ဖြတ်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့အချိန်မြင့်လှုပ်ဆောင်ကြဖို့အတွက်နိုင်ငံပေါင်း100နီးပါးကသဘောတူညီချက်အစ်စ်ချမှတ်နိုင်တဲ့အပေါ်မှာကမ္ဘာခေါင်းဆောင်တွေကကြိုဆိုလိုက်ကြပါတယ်။ဒီညီလာခံအတွင်းတက်ရောက်လာတဲ့ကုစလဲတွေဟာကမ္ဘာလုံးဆိုင်ရာအပူချိန်ကိုစမ်းမှုခင်မတိုင်ခင်ရှိခဲ့တဲ့အတိုင်း 1.5 ဒီဂရီဆယ်စီယပ်ထက်မကျော်ပဲထားရှိဖို့ဆက်ပြီးတော့လှုပ်ဆောင်သွားကြဖို့ကိုလုံးဆောင်သွားကြဖို့နဲ့ကြောင်မီးသွေးစွမ်းရည်အသုံးပြုမှုရှော့ချသွားဖို့ကိုသဘောတူခဲ့ကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့အခုလိုသဘောတူညီမှုရခဲ့တဲ့အတွက်ညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုချီးကျူးလိုက်ပါတယ်။ဒါပြင်ညီလာခံအတွက်အမေရိကန်ရဲ့အထူးကိုယ်စားလှယ်ဂျွန်ကယ်ရီကလည်းညီလာခံအတွက်ကြောင်မီးသွေးစွမ်းအင်ရှော့ချဖို့ကိစ္စကိုထည့်သွင်းခဲ့တာကအရေးပါတဲ့အချက်ဖြစ်တယ်လို့လည်းပြောကြားလိုက်ပါတယ်။ဒါမဲ့လည်းကုလသမဂ္ဂအတွင်းရေးမှူးအန်တိုနီယိုဂူတာရက်စ်ကတော့တတိထားပြီးတော့ကြိုဆိုခဲ့ပါတယ်။
The approved texts are a compromise. They reflect the interests, the conditions, the contradictions, and the state of politics.
ဒါကအပေးယူလုပ်ပြီးတော့ရရှိခဲ့တဲ့သဘောတူညီချက်ဖြစ်ပါတယ်။ဒီသဘောတူညီချက်ကဒီနေ့ကမ္ဘာကြီးတဲ့ကအကျိုးစီးပွားတွေ၊သတ်မှတ်ချက်တွေ၊ကွဲလွဲတာတွေနဲ့နိုင်ငံရေးဆန္ဒတွေကိုထင်ဟပ်နေပါတယ်။ဒီထဲမှာအရေးပါတဲ့ခြေလှမ်းတွေကိုလမ်းနိုင်ခဲ့ပေမဲ့တချို့အကြီးအကျယ်ကွဲလွဲနေတာတွေကိုကျော်လွှားနိုင်ဖို့အတွက်တော့နိုင်ငံရေးရာအလုံးကဝိုင်းဝန်းလှုပ်ဆောင်လို့တဲ့ဆန္ဒမရှိဘူးဆိုပြီးတော့အတွင်းမှုချုပ်ဂူဒါရက်ကပြောလိုက်ပါတယ်။ဒါပြင်ဖန်လုံရင်တန်းငွေထုတ်လွှတ်မှုမှာအဓိကအရင်းမြစ်ဖြစ်တဲ့ကြောင်မီးသွေးစွမ်းအင်ရက်ဆိုင်အစားရှော့ချရေးဆိုတာနဲ့အစားထုတ်ဖို့အိန္ဒိယရဲ့အဆိုပြုချက်အရပြောင်းလဲလိုက်တဲ့အပေါ်မှာလည်းအကြီးအကျယ်စိတ်ပြေရာကြောင်းကျွန်းနိုင်ငံတွေအပါအဝင်နိုင်ငံအတော်များများကပြောဆိုခဲ့ကြပါတယ်ခင်ဗျာ။
ထောင်ဝမ်ပေါ်စစ်ရေးစီးပွားရေးနဲ့တန်တမာရေးရာတရုတ်ဘက်ကဖိအားပေးနေမှုတွေပေါ်မှာစိုးရိမ်မှုတွေတိုးလာနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုလိုက်ပါတယ်။အမေရိကန်တရုတ်တိုက်တီဆွေးနွေးပွဲမတိုင်ခင်တယ်လီဖုန်းနဲ့အကြိုဆွေးနွေးကြရမှာအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကတရုတ်နိုင်ငံသားဝန်ကြီးဝန်ယီကိုအခုလိုပြောကြားခဲ့တာဖြစ်ပါတယ်။လာမယ့်တနင်္လာနေ့မှာအမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့တရုတ်သမ္မတဆီကျင်းပင်တို့ဟာအွန်လိုင်းကနေဆင်တွေ့ဆုံကြမှာဖြစ်ပြီးတော့ခေါင်းဆောင်တွေကြားထိုင်ဝမ်ရေးနဲ့ပတ်သက်ပြီးတော့တင်းမာမှုတွေရှိနေချိန်မှာဘလင်ကန်ကအခုလိုအကြိုဆွေးနွေးပွဲအတွင်းပြောဆိုလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံသားဝန်ကြီးဝန်ယီကတော့ထိုင်ဝမ်လွတ်လပ်ရေးကိုထောက်ခံပုံရတဲ့အမေရိကန်ရဲ့ပိတ်ဆို့မှုဟာ NLG ရဲ့လို့သတိပေးခဲ့ပါတယ်။အမေရိကန်ဆိုကတော့သတိကြီးကြီးထားနေပြီးတော့သူ့ရဲ့ထိုင်ဝမ်ပေါ်အတိမတ်ပြုမှုကိုမပြသပါပေမဲ့လည်းဒီလရဲပါတီနည်းရဲ့စလုံးကဥပဒေပြုအမတ်တွေဟာထိုင်ဝမ်ကိုတွားရောက်ခဲ့တာမှုတရုတ်ကိုဒေါသထွက်စေခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းထိုင်ဝမ်ကျွန်းကြီးတရုတ်ရဲ့စစ်ရေးလှုပ်ရှားမှုတွေမြင့်တက်ခဲ့ပြီး အော်တိုဘာလာအစောပိုင်းကလည်းစံချိန်တင်လောက်တဲ့အရေးတွက်ရှိတဲ့လေယာဉ်တွေဟာထိုင်ဝမ်ကျွန်းရဲ့ကာကွယ်ရေးနယ်မြေတဲအထိကိုကျူးကျော်ဝင်ရောက်ခဲ့တာပါပဲ
။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းဖင်တို့တလနေ့မှာအွန်လိုင်းကနေလုံမဲ့ထိပ်သီးဆွေးနွေးပွဲကနေနှစ်ဖက်သဘောတူညီမှုတွေအများကြီးရဖို့မျှော်လင့်မှထားဘူးလို့သမ္မတအင်ဂျီတော်ကဆွေးနွေးပွဲမတိုင်ခင်မှာပြောလိုက်ပါတယ်။ဒီဆွေးနွေးပွဲအတွင်းမှာခေါင်းဆောင်တို့ဦးဟာနိုင်ငံသားပြိုင်ဆိုင်မှုတွေကိုတာဝန်တိတိနဲ့စီမံခန့်ခွဲနိုင်မဲ့နည်းလမ်းတွေနဲ့နိုင်ငံအကျိုးတူစီးပွားရေးနဲ့ပတ်သက်ပြီးတော့အတူလက်တွဲလှုပ်ဆောင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့အင်ဂျီတော်ပြောခွင့်ရဂျန်ဆာခီကတောက်ကြနေ့ကကြေညာချက်မှာပြောထားပါတယ်ဒါမဲ့နိုင်ငံသားမှာရှိနေတဲ့သဘောထားကွဲလွဲမှုတွေကိုတော့ဆုံးဖြတ်ချက်ချမှတ်ပြီးတော့အဆုံးသတ်သွားနိုင်ကြီးမရှိဘူးလို့လည်းပြောပါတယ်ဒီဆွေးနွေးပွဲအတွင်းသမ္မတဘိုင်ဒန်အနေနဲ့အမေရိကန်ရဲ့ညီမချက်တွေဦးစားပေးမှုတွေကိုရှင်းရှင်းလင်းလင်းပြောကြားသွားမှာဖြစ်သလိုတရုတ်နိုင်ငံနဲ့ပတ်သက်ပြီးအမေရိကန်ဘက်ကစိုးရိမ်မှုတွေကိုလည်းရှင်းရှင်းလင်းလင်းပြောကြားသွားမှာဖြစ်တယ်လို့ဂျန်ဆာခီကဆိုပါတယ်တရုတ်နိုင်ငံဟာကမ္ဘာတစ်ဝှမ်းမှာသူတို့ရဲ့စစ်ရေးနဲ့စီးပွားရေးဩဇာလွှမ်းမိုးမှုတွေရှိဖို့အတွက်တိုးပြီးတော့လှုပ်ဆောင်လာနေရတဲ့အမျှအမေရိကန်ဘက်ကလည်းတရုတ်နိုင်ငံကိုမဟာဗျူဟာအရသူတို့ရဲ့ပြိုင်ဘက်ဖြစ်ရှိမြင်ထားတာဖြစ်ပါတယ်ဒါမဲ့ခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာတော့နှစ်နိုင်ငံလုံးဟာတစ်ဖက်နဲ့တစ်ဖက်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုတာတွေမလုပ်ဘဲထိန်းသိမ်းသိမ်းသိမ်းနဲ့ပြောဆိုနေကြပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံမှာ2019ခုနှစ်ကအမေရိကန်လေကြောင်းတိုက်ခိုက်မှုတွေအတွင်းအမျိုးသမီးနဲ့ကလေးငယ်64ဦးတေဆုံးခဲ့ရတဲ့ဖြစ်ရပ်ဟာဆေးရသမှုမြောက်နိုင်တယ်လို့နယူးယောက်တိုင်းသတင်းစာမှာရေးသားထားပါတယ်။အဲ့ဒီဖြစ်စဉ်ကိုအမေရိကန်စစ်တပ်ကတော့ဖုံးကွယ်ထားခဲ့ပါတယ်။ဆီးရီးယားနိုင်ငံမှာဘက်ဂတ်မြို့အနီးလေကြောင်းတိုက်ခိုက်မှု2ကြိမ်ဇက်တိုက်ပြုလုပ်ဖို့မြေပြင်တိုက်ခိုက်ရေးကိစ္စတွေကိုတာဝန်ယူဆောင်ရွက်ရတဲ့အမေရိကန်အထူးတပ်ဖွဲ့တွေကအမိတ်ပေးညွန်ကြားခဲ့တာလို့ဆိုပါရယ်အဲ့ဒီလေကြောင်းတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ကြောင်းအမေရိကန်စစ်တပ်ဗဟိုကုက္ကရေးဌာနကပထမဦးဆုံးအကြိမ်ဖြစ်အခုသတင်းပတ်အတွင်းအတည်ပြုပြောကြားလိုက်ပြီးဒီတိုက်ခိုက်မှုကမှန်ကန်တဲ့လို့ဖြစ်တယ်လို့လည်းပြောပါရယ်အမေရိကန်ဗဟိုကုက္ကရေးဌာနကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့IS တိုက်ခိုက်ရေးသမား16ဦးအပါအဝင်လူ80တေဆုံးခဲ့ကြောင်းဖော်ပြထားပါတယ်။တစ်ဆက်တည်းမှာပဲအဲ့ဒီတေဆုံးသူတွေကအရက်သား60ပါတယ်မပါဘူးဆိုတာကတော့မသေးကြကြောင်းတိုက်ခိုက်ရေးသမားတွေမှာလည်းအမျိုးသမီးနဲ့ကလေးငယ်တွေပါဝင်ကြောင်းပြောပါတယ်။ဗီဒီယိုမှတ်တမ်းတွေအရအမျိုးသမီးတော်တော်များဟာတနက်ကင်ဆောင်ထားပြီးအ ਨੇ ဆုံးကလေးတူဦးပါတနက်ကင်ဆောင်ထားတာကိုရှောက်ပွေတွေ့ရှိရတာကြောင့်အခုလိုမဆုံးဖြတ်ရသေးတာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ခင
်ဗျာ။ယူရီကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်စစ်တပ်ကအာဏာသိမ်းမှု6လကျော်လာချိန်မှာပဲရန်ကုန်မန္တလေးအပါအဝင်တချို့မြို့တွေမှာဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေဒီနေ့ဆက်လက်ဖြစ်ပွားခဲ့ပါတယ်။မန္တလေးမြို့မှာတော့မန္တလာတက္ကသိုလ်ကျောင်းသားကျောင်းသူများစစ်ကြောင်းဆက်မှုစစ်ကြောင်းများတော်စစ်ကြောင်းနဲ့အရန်ညီတဲ့ချမ်းစီစစ်ကြောင်းတွေပူးပေါင်းပြီးတော့တော်လန်ပုံကန် CDM စေုပ်ချုပ်မှုဒုလက်မခံဆိုတဲ့စာရန်တွေပို့စာတွေကင်ပြီးဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့ကတင်ငန်းကျော်မြို့နယ်မှာဆိုရင်လေကျောင်းသားလူငယ်တချို့ကစစ်ကောင်စီလက်အောက်မှာကျောင်းမတက်ကြဖို့တောင်းဆိုတဲ့အနေနဲ့ကျောင်းတွေမှာစာရန်တွေချိတ်ဆွဲတာတွေစီးတွေနဲ့မှုတ်ပြီးတော့ကျောင်းမတက်ရေးလှုပ်ရှားမှုစတာတွေကိုလုပ်ခဲ့ကြပါတယ်။ဒါပြင်ပန်းစိုးရန်ဂုံကျော်တရားနဲ့မင်္ဂလာတုံကလူကူးဂုံကျော်တရားတွေမှာလည်းစစ်အာဏာရှင်စနစ်ကိုစန့်ကျင်တဲ့ပိုစတာတွေကိုချိတ်ဆွဲပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒါပြင်ကချင်ပြည်နယ်ဖားကန့်မြို့နယ်မှာဆိုရင်လေဆန္ဒပြတဲ့သူတွေရာနဲ့ချီဆန္ဒပြခဲ့ကြပြီးတော့ KIA နဲ့ PDF တွေကိုထောက်ခံကြောင်းကြွေးကြော်သံတွေကိုလည်းအော်ဟစ်တောင်းဆိုခဲ့ကြပါတယ်။ဒါပြင်ကလေးရွှေဘူစလင်းကြီးရင်းမပင်မြိုင်မြို့နယ်တွေမှာလည်းဒေသခံတွေကဆေးရနာရှင်စနစ်ကိုစန့်ကျင်ကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။
ကမ္ဘောဒီးယားနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးပြီးတဲ့ခရီးသွားတွေကိုအသွားအလာကန့်သတ်တာကိုရပ်ဆိုင်တော့မယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကပြောပါရယ်။အရှေ့တောင်အရှနိုင်ငံတခုဖြစ်တဲ့ကမ္ဘောဒီးယားမှာ18လကျော်ကြာ COVID ကြောင့်အသွားအလာကန့်သတ်တာတွေကိုမဖြစ်မနေလုပ်ခဲ့ရပြီးတဲ့နောက်မှာဝန်ကြီးချုပ်ဟွန်ဆန်ကအခုလိုကြေညာချက်ကိုလူမှုမီဒီယာအစဉ်သတင်းစကားပါခဲ့တာဖြစ်ပါရယ်။ခရီးသွားတွေအနေနဲ့ကာကွယ်ဆေးနှစ်ချိန်ထိုးထားပြီးရမှာဖြစ်ပြီးခရီးမသွားမီ52နာရီအတွင်း COVID ရောဂါကူးစက်ထားခြင်းမရှိဘူးဆိုတဲ့သတိအထောက်အထားကိုပြသရမှာဖြစ်တယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကပြောဆိုထားပါရယ်ဆေးမထိုးရတဲ့ခရီးသွားတွေအတွက်ကတော့14ရက်အသားလာကန့်သတ်ရမယ်လို့ဆိုပါရယ်ဒါဟာတိုင်းပြည်ကိုအမြန်ဆုံးဖွင့်လှစ်နိုင်မှုအတွက်အမြန်ဆုံးနည်းဖြစ်ပြီးတော့လူတွေကိုခရီးသွားဖို့လွယ်ကူချောမွေ့စေမှာလည်းဖြစ်တယ်လို့ဆိုပါရယ်ကမ္ဘောဒီးယားဟာတိုင်းပြည်ရဲ့လူဦးရေ90ရာခိုင်နှုန်းနီးပါးဖြစ်တဲ့16ကျန်းကျော်ကိုကာကွယ်ဆေးထိုးပေးထားပြီးအာရှတိုက်ရဲ့အမြင့်ဆုံးကိုဗစ်ကာကွယ်ဆေးထိုးပြီးတဲ့နိုင်ငံတစ်ခုလည်းဖြစ်ပါရယ်ခင်ဗျာ
ကမ္ဘာတော်မှာ COVID-19 ကရောဂါကြောင့်တည်ဆုံးသူဦးရေဟာ၅သန်းကျော်သွားခဲ့ပြီဖြစ်ပါတယ်။2019ဒီဇင်ဘာလကတရုတ်နိုင်ငံမှာကရောဂါစတင်ဖြစ်ပွားခြင်းကစပြီးတော့ရောဂါကူးစက်သူဦးရေဟာ252သန်းထက်မနည်းရှိသွားခဲ့ပြီဖြစ်ပြီးတော့တည်ဆုံးသူစုစုပေါင်းကတော့၅သန်း 9,400 ကျော်ဖြစ်တယ်လို့ AFP သတင်းကဒီနေ့ဖော်ပြပါတယ်။မနေ့စနေနေ့ကတော့ကမ္ဘာတော်မှာရောဂါကူးစက်သူစုစုပေါင်း4,800 ကျော်ရှိပြီးတော့တည်ဆုံးသူက8,908ယောက်ရှိခဲ့ပါတယ်။အဲဒီထဲမှာအမေရိကန်ပြည်ထောင်စုကတော့တည်ဆုံးသူ1,240နဲ့အများဆုံးဖြစ်ခဲ့ပြီးတော့ရုရှားနိုင်ငံကတော့1,219ယောက်နဲ့ဒုတိယ၊ဘရဇိုးက931ယောက်နဲ့တတိယဖြစ်ပါတယ်။ဒါပြင်အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာယောဂကူးစက်မှုနဲ့တည်ဆုံးမှုအများဆုံးနိုင်ငံဖြစ်ပြီးစုစုပေါင်းယောဂကူးစက်သူ48သန်းကျော်နဲ့တည်ဆုံးသူက9,062ယောက်ထက်မနည်းရှိပါတယ်။အိနောက်တော့ဘရဇိုးနိုင်ငံကဒုတိယ၊မြန်မာနိုင်ငံရဲ့အိန္ဒိယ၊အိန္ဒိယနိုင်ငံကတော့ဒုတိယအများဆုံးဖြစ်ပါတယ်ခင်ဗျာ
။အိန္ဒိယအရှေ့မြောက်ဘက်မီနီပူပြည်နယ်မှာပီဂရက်စနေနေ့ကစစ်ရင်တန်းအတက်ခဲခံရပြီးတော့ဘုံမူကြီးတူအပြင်သူ့ဇနီးနဲ့တားဖြစ်သူအပေါင်းဝင်တပ်သား၄ဦးသေဆုံးခဲ့ရတာမို့အဲ့ဒီဒေသမှာဆယ်စုနဲ့ချီပြီးပေါ်ပေါက်နေတဲ့လက်နက်ကင်တော်လှန်မှုတွေပြန်ဆမလားဆိုတဲ့အစိုးရမှုတွေတိုးပွားလာနေပါတယ်။ဘုံမူကြီးဘီလက်ပထိုင်တီပါသူထိန်းချုပ်ရတဲ့အာဇန်ရိုင်ဖယ်တပ်ရင်းကိုစစ်ဆေးပြီးစီစိုက်စခန်းကိုပြန်လာမှလမ်းမှာအခုလိုတက်ခဲခံရတာဖြစ်ပါတယ်။သူရဲ့စစ်ရင်တန်းကိုပထမဖောက်ခွဲခဲ့ပြီးတဲ့နောက်မှာလမ်းဘေးတစ်ဖက်ချက်ကနေသက်တည်နဲ့ပြစ်ခတ်ကြောင်းရဲကပြောပါတယ်။ Other Rifle တပ်ဟာအိန္ဒိယနိုင်ငံမှာတပ်တန်းအခြေစုံပြည်သူစစ်တပ်ဖွဲ့တစ်ခုဖြစ်ပြီးတော့အိန္ဒိယစစ်တပ်အောက်မှာလှုပ်ရှားနေတဲ့တပ်ဖွဲ့လည်းဖြစ်ပါတယ်ခင်ဗျာ
။ဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်တဲ့တွင်ကိုကိုရရင်နိုင်တဲ့ကိုအောင်မြတ်သူတို့ပြောပြပေးကြရပါရှင်။ VOE ကချုပ်လင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုလိုင်းတူမီတာ1925 32နဲ့လိုင်းလက်မီတာ190ရုကနေဖန်ယူနာဆင်နိုင်ပါတယ်။ဒီကနေ့အတွက်ပတ်စင်ကနာရီမတိုင်ခင်မှာအခုရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။ထိုင်းမြန်မာနယ်စပ်ချင်းမိုင်ပြည်နယ်အတွင်းမှာနယ်စပ်ကိတ်မှာစစ်ဆေးမခံမင်းနဲ့ကောင်းမောင်းပြည်တဲ့မူရမောင်ခိုသမားနဲ့ထိုင်းနေကြားဆောင်တပ်တို့ပစ်ခတ်မှုဖြစ်ခဲ့တာမှာမူရမောင်ခိုသမားတို့တေဆုံးခဲ့ပြီးတော့ရှေတရီကန်ဒေသတို့စိတ်ကြွဆေး6တန်းကိုထိုင်းအာဏာပိုင်တွေကဖမ်းမိခဲ့ပါတယ်။ဒီကြောင်ပြည်စုံကိုတော့ VOE သတင်းတော်မတ်အေးမှသတင်းပြပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ်အတွင်းကမြန်မာနယ်စပ်နဲ့ကပ်ရဲ့မေအိုင်နေဇက်မြို့နယ်စံတုံးမှုကျင်းရွာအနီးမှာနေဇက်စစ်ဆေးရေးခဲ့ရှိပါတယ်။နိုဝင်ဘာလ23ရက်နေ့ညပိုင်းမှာတော့ထိုင်းနိုင်ငံနယ်ဇက်ဘက်ကနေမောင်းနှင်လာတဲ့ကားတစ်စီးဟာနေသားဆောင်တပ်အမှတ်3333စစ်ဆေးရေးခဲ့ကိုရပ်မပေးဘဲမောင်းပြေးခဲ့တာကြောင့်ပြစ်ခတ်မှုတွေဖြစ်ခဲ့တာပါ။နေသားဆောင်တပ်ဖွဲ့တွေကတော့တားဆီးစစ်ဆေးမှုကိုမခံနဲ့မောင်းပြေးတဲ့ကားနောက်ကိုလိုက်ခဲ့ကြပါတယ်။ကားမောင်းသူဟာနောက်ကလိုက်လာတဲ့နေသားဆောင်တပ်ဖွဲ့ဝင်တွေကိုစတင်ပြစ်ခတ်ခဲ့တာကြောင့်တပ်ဖွဲ့ဝင်တွေကပြန်လည်ပြစ်ခတ်ရင်းမူရမောင်ကိုသမားတဦးဟာတေဆုံးခဲ့ရတယ်ဆိုပြီးနေသားရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။လမ်းဘေးထိုးကျနေတဲ့ပစ်ကတ်ကားပေါ်မှာတော့အပြာရောင်အိတ်ပေါင်း30လောက်တွေ့ရတယ်လို့ဆိုပါတယ်။အဲ့ဒီအိတ်တွေထဲကနေကာလာတန်ဖိုးဘန်းငွေတန်ပေါင်း1000ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား6တန်းကိုဖမ်းဆီးခဲ့တယ်လို့လည်းထိုင်းရနာပိုင်းတွေကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကနေလာတဲ့ဝူရီဆေးဝါးတွေဖမ်းမိနေတာနဲ့ပတ်သက်လို့အမှတ်5ဒေသဝူရီထိန်းချုပ်ရေးဘူရိုကရဲမှူးပီယဝီချိုင်းကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ Mekan Sokok စနပ်စနုန်တကောမိုက်ကာပူဒီကျောင်းတတော်ဖို့ဖူပတ်ကမ်းနေတနီးလုပ်နေရဲဒီစင်ကပေါ်လောက်ကလန်တမ်းယူแต่เราจะตามอยู่ถึงแม้จะเป็นรายเล็กๆแต่อยากจะรู้ว่ามาจากไหนเนี่ยนี่ก็จะขยายต่อไป
သူပြောသွားတာကတော့ဝိရမောက်ကိုသမားတွေကိုလိုက်လံရှင်းလင်းနေရမှာအမှုနဲ့ဆက်နွယ်နေသူတွေကိုဖမ်းရမ်းထုတ်ပြီးလိုက်လံဖမ်းဆီးသွားမှာဖြစ်ပါတယ်။ဒါဟာနိုင်ငံတော်ကထုတ်ပြန်လာတဲ့ဝိရစေဝါတိုက်ဖြတ်ရေးဥပဒေအရအဓိကမူရမောက်ကိုလုပ်နေသူတွေကိုအရေးယူသွားမှာဖြစ်တယ်ဆိုပြီးပြောဆိုသွားပါတယ်။ရွှေတရီကန်ဒေတာကမူရမောက်ကိုဂိုင်းနေဟာမူရစေဝါတွေကိုအရင်ကထက်ပုံမထုတ်လုပ်နေပြီးကိုဗစ်ကပ်ရေးကာလမှာထိုင်းနိုင်ငံဘက်ကိုအလုံးအရင်းနဲ့တည်ဆောင်တည်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေတာဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းအစိုးရအနေနဲ့တစ်နှစ်အတွင်းရွှေတရီကန်ဒေတာထုတ်စိတ်ကြွဈေးပေါင်းတန်ပေါင်း60ဖမ်းဆီးနိုင်ခဲ့ပြီးဝူရီတရခန်642ဦးနဲ့အတူပိုင်ဆိုင်မှုထိုင်းဖမ်းငွေတန်ပေါင်း600ကိုလည်းနိုင်ငံတော်ဖြစ်သိမ်းယူခဲ့ကြောင်းထိုင်းနိုင်ငံမြောက်ပိုင်းမူရီနိုင်ငံရေးတာဝန်ရှိသူတွေကမကြသေးခင်ကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်။
မအေးမှသတင်းပေးပို့ထားတာပါရှင် VOA Radio ရုပ်သံအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ် ဒီကနေ့အတွက်အစီအစဉ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီသတင်းပတ်မြန်မာအရေးဆွေးနွေးကမ်းမှာအန်ယူဂျီနိုင်ငံရေးဝန်ကြီးဒေါ်စင်မောင်နဲ့ဆက်သွယ်မိန့်မြန်းထားတာကိုထုတ်လွှင့်ပေးကြပါမယ်။ကြားကာလမြူသားညီညွတ်ရေးအစိုးရအန်ယူဂျီကစတင်ပေးအင်အားစုတွေကိုလုတ်ကြံမှုအတွက်စီးရင်တစ်ခုရှိနေသလားဆိုပြီးတော့တန်တမန်အတိုင်းဝ ိုက်မီမှုမရှိဘူးလို့ဒေါ်စင်မအောင်ကပြောပါတယ်။ဒေါ်စင်မအောင်ကတော့ကိုချေချောသိန်းကဆက်တွေ့မြင်မြင်ထားပါတယ်ရှင်
။ဒေါ်စင်မအောင်ရေဒီ Hitless Ball လေဒီလောက်ကျန်တက်ဖြတ်ဖို့ဆိုတဲ့စရင်တစ်ခုထွက်နေတယ်ဆိုပြီးတော့အဲ့လိုမျိုးဆွဆွဲချက်တွေကောလာဟလတွေထွက်နေတာကျွန်တော်တို့သိထားပါတယ်အဲ့တော့အဲ့လိုမျိုးဆွဆွဲချက်တွေကောလာဟလတွေကဘယ်လိုမျိုးများပြန့်နေတာပါလဲခင်ဗျာ
အော်ဟုတ်ကဲ့ဟိုအဓိကတော့ကျွန်တော်တို့သိရတဲ့နောက်ပေါ့နော်ဒီဆရာဆဆာစီကိုလည်းတချို့ဟိုကျွန်တော်တို့ ਨੇ ဆက်ဆံဆောင်ရွက်နေတဲ့စန္ဒမန်အတိုင်းဝိုင်းမျိုးဒီနိုင်ငံတကာဖွဲ့စည်းတွေကပြီးတော့လေမီးလာတာရှိရပေါ့နော်ကျမတို့လည်းဒါဆိုတော့အန်အောတယ်အန်အောတော့ဟိုဘလို့ကြီးတော့ပေါ့နော်ဆိုတော့အဲ့ဒါနဲ့ဒါတော်တော် serious ဖြစ်တယ်မဟုတ်ဘူးဆိုရင်လည်းမဟုတ်တဲ့အကြောင်းတော့တုံ့ပြန်ဖို့ကောင်းတယ်ပေါ့နော်ဆိုပြီးတော့ဆရာဆဆာဒီကနေ့ဆွေးနွေးလာတာရှိတယ်တပြိုင်တည်းထဲမှာပဲလေကျမတို့စီကိုလည်းကြောက်တယ်ပေါ့နော်အဲ့ဒီဒါကြီးက headless ကရှိနေတယ်ဒီလိုဒီကြောင်းပဲဆိုတော့ကျမတို့ပြောရရင်ဆဆကြားတင်တော့တော်တော်အန်အောတယ်တုံ့ပြန်စရာတော့မလိုဘူးလို့တော့ထင်တာပေါ့လေအမလည်းတို့တော့နိုင်ငံတကာကကျွန်တော်တို့နဲ့လောက်ပေါ်ခံတဲ့တန်တမန်လေးဟောဒီအစပွဲကြီးကြီးကိုလည်းရောက်နေတယ်ဆိုတော့တို့ကလည်းမေးလာတယ်ဆိုတဲ့အနေထားမှာတော့ဒါဆိုရင်တော့ဒါကကျွန်တော်တို့မဟုတ်ရင်တော့မဟုတ်တဲ့အကြောင်းကိုတော့ပြန်လည်ရှင်းလင်းဖို့လိုတယ်ဒီတိုင်းထုတ်ထားလို့ရတဲ့သတင်းတော့မဟုတ်တော့ဘူးဒါကအရင်ကစနစ်တကျအကြီးပြန့်နှံ့တဲ့သဘောမျိုးဖြစ်နေတယ်ပေါ့နော်ဒါကြောင့်မို့လို့ကျွန်တော်တို့ဒီနိုင်ငံတကာရေးရနဲ့ရောသက်ဆိုင်ရာ Ministry နဲ့ရောကျွန်တော်တို့အရေးပေါ်အစည်းအဝေးခေါ်ယူတိုင်းနေပြီးရခါကြတော့ဒါဒီဆိုင်ရာပူပေါင်းဆောင်ရည်ဒီနေ့ဌာနအနေနဲ့ဒါသူကြီးညာချက်ထုတ်ပြီးတော့သူထုတ်ပြန်လိုက်ပါမယ်ပေါ့နော်ဆိုပြီးတော့ဒါကျွန်တော်တို့ confirmation နဲ့အကုန်လုပ်ပြီးတော့မှဒီကြီးညာချက်ကိုဆရာဆဆာကထုတ်ပြန်တာဖြစ်ပါတယ်ဟုတ်
ဟုတ်ကဲ့ဆိုတော့ဒေါ်စမောင်တို့တိထားတာအရာကဒေါ်စမောင်တို့စီကဒီတန်တမန်အတိုင်းဝိုင်းကနေပြီးတော့ဒီကိစ္စဆလာပါပေါ့
ဟုတ်ကဲ့ကျွန်တော်တို့ကတော့လုပ်ငန်းသဘောတဘာဝအရာလဲဒီတန်တမန်အတိုင်းဝိုင်းနဲ့ဆက်ဆက်နေရတော့ဒီတင်းနေဟိုဟုတ်သလားပေါ့နော်သူတို့လက်ခံရရှိနေပါတယ်ဆိုပြီးတော့ confirmation ကျမတို့စီကိုလမ်းတောင်းပါပေါ့လေသူတို့ list တွေနဲ့ရောနံပါတ်တွေနဲ့ရောပါတော့ကျမတို့ကတော့ပြောတယ်အာဒုက္ခပဲအဲ့ဒါဆိုရင်တော့ကျမတို့ကတကယ်ဆိုရင်သွားပြီလို့အဲ့ဒီအခုစီးရင်နဲ့မှာပါတဲ့လူတွေပေါ့လေအဲတချို့တလေတော့နံပါတ်ပါတယ်ကျမတို့ကမထုတ်ပြောတော့ပါဘူးဆိုတော့သူတို့အတွက်နံပါတ်ထုတ်ပြောလိုက်ရင်ဒါသူတို့အတွက်အဲ့ဒီကိုကျမတို့တကယ်ပဲဆိုရင်လေဆိုတဲ့ခါကျတော့ကျမတို့ကိုယ်တိုင်လည်းသူတို့အတွက်ကိုတကယ်စိုးရိမ်နေတာကျမတို့ဒီလိုမျိုးရည်ရွယ်ချက်လည်းမရှိဘူးမူဝါဒအဖြစ်လည်းရှိမနေဘူးကျမတို့ရဲ့စံတန်ဖိုးတွေနဲ့လည်းခိုင်းယူမှုမရှိဘူးပေါ့နော်ဒါကြောင့်မလို့ဒီဟာကြီးကမဟုတ်ဘူးဒါမဟုတ်ဘူးဆိုတဲ့အကြောင်းတော့ကျမတို့ရှင်းပြပါမယ်ဒါကြောင့်လည်းဆဲမှာပဲလေကျမတို့ conspiracy ဖြစ်လာနိုင်တဲ့အားတွေကိုကျမတို့တွားမြင်နေမြင်ရတဲ့တကယ်လည်းစိုးရိမ်သွားတယ်အဲဒီကာယကံရှင်တွေအတွက်ကိုပေါ့နော်ဆိုတော့ဒီကိစ္စရောကျမတို့မြင်းမြန်းလာတဲ့တန်တမန်တွေ verify လုပ်လာတဲ့တန်တမန်တွေကိုကျမတို့ဒီတိုင်းနဲ့အကြောင်းပြန်ထားပါ
ဟုတ်ကဲ့ဒေါ်စမောင်တို့စီကိုတက်တက်မှတ်မှတ်ပေါ့လေနိုင်ငံတကာတန်ယုံတစ်ခုကတော့လကောင်းနိုင်ငံခြားရေးဌာနတစ်ခုကတော့လကောင်းဓာတ်ရိုက်ပြောဆိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဓာတ်ရိုက်ပြောဆိုရတာမျိုးရောရှိပါလားခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ရှိပါတယ်ဒီ call တောင်းပြီးတော့သူတို့ဒီသတင်းတွေကြားနေရဲ့ကျမတို့ informally ပေါ့ formal call တော့မဟုတ်ဘူးပေါ့ကျမတို့မှာတော့ဒါအခုဖြစ်ကတော့ internet ဖြစ်တဲ့အောင်ဖြစ်တော့ဒီလိုပေါ့နော် message တွေနဲ့ပို့ပြီးတော့ပုံမှန်ရေးကြည့်တဲ့ဟာရေး serious ဖြစ်တဲ့ဟာရေးဆိုရင်တော့confirmation လုပ်တယ်ဒီတင်းချက်လက်မီဒီယာဆွေးနွေးတာကြီးလုပ်နေရောအဲ့ဒီ channel တွေကနေပဲကျမတို့တွားတာပါအဲ့တော့ကျမတို့ဒီလိုလဲနှစ်ခုသုံးခုလောက်ကနေပြီးတော့အဲ့လို verify လုပ်လာတော့ကျမနည်းနည်းပြန်ပြီးတော့ရှင်းရှင်းကြောကြားရတာဖြစ်လာတာပေါ့လေဟုတ
်ဟုတ်ကဲ့ပါခင်ဗျာဒါနဲ့တစ်ဆက်သေးပါပဲလက်ရှိဒီမှာပြီမှာကဟာလာဒလန်ဆိုတဲ့ဆွဆွဲချက်နဲ့တက်ဖြတ်တာတွေရှိတယ်ဘုံခွဲတာတွေရှိတယ်ဟာလာဒါတွေကိုလည်းပဲဒီစစ်ကောင်စီဘက်ကနေပြီးတော့ဒါအကြံဖက်တမားဖြစ်သူတို့အကြံဖက်အဖွဲ့အစည်းတွေဖြစ်သူတို့ဆွဆွဲထားတဲ့ဟာလာ CIA page နဲ့ NUG ရဲ့လက်ချက်ဆိုပြီးတော့ပြောတယ်เสียเปียกเนี่ยอนุจิบักก็เลยฐานี้กูไม่ตัดสินมุสุบิ๊ดยิงท่าราดิရှိပါတယ်ဆိုတော့ဒီဖြည့်ရက်ဒီကိုလေဒီဖြည့်ရက်ဒီเนี่ยပတ်သက်ပြီးတော့ဒီဒီဖြည့်ရက်ဒီကိုလုတ်တဲ့အဖွဲ့အစည်းတွေเนี่ยပတ်သက်ပြီးတော့ဒါ NUG အနေနဲ့ပြောရမယ်ဆိုရင်တော့ဟို moral authority လို့ဆိုရမလားပါပဲဒီကိုချင်းတိတ်ခါပိုင်းအရာကျင့်ဝတ်ပိုင်းအရာဒါပြောပိုင်းပြောရေးစုပိုင်းဝင်ရှိတဲ့အဖွဲ့အစည်းတခုနေဖြစ်တဲ့အခါကျတော့ ဒီလိုအခြေအနေမျိုးတွေကို NUG အနေနဲ့ဘယ်လိုများထင်ထင်လှုပ်ဆောင်နေပါသလဲခင်ဗျာဆက်ပြီးတော့ရောဘယ်လိုထင်ထင်လှုပ်ဆောင်သွားဖို့စီစဉ်ထားတာရှိပါလဲ
Morally တော့ဒီရှိတဲ့အတွက်ကျမတို့မီဒီယာတွေမှာထွက်ပြီးတော့ပြောဆိုတာရှိတယ်ကျမဆိုလို့ရှိရင်လည်းဒါကျမတို့ဟိုကိုနိုင်ငံသားနဲ့လက်ဆက်တဲ့ဆောင်ရွက်နေရတဲ့အပြင်ကိုဟိုဒီပြည်တွင်းအင်ဂျီပေါ့နော်ကိုအစိုးရဖွဲ့မှာ Interministry Meeting နေမှာလည်းဒါကျမတို့ကဒါအခြေအနေဒီကိစ္စကို seriously ဒါဆွေးနွေးပြီးတော့မှပြည်နာချက်ထုတ်တာအစားပေါ့နော်လူဝါဒတွေထုတ်ပြန်တာဒါတကယ်ကိုအခြေအနေဆွေးနွေးပြီးတော့မှမီဒီယာအခြေအနေပေါင်းစပ်ပြီးတော့ဒါထုတ်ပြန်ပြီးတော့ဆောင်ရွက်နေတယ် enforcement တွေလုပ်နေတယ်အခုလိုတက်ဆိုင်ရာဝန်ကြီးဌာနအနေနဲ့လည်းဒီနေ့ဒီနောက်ပြီးတော့ဒီတက်ဆိုင်ရာပေါ့နော်ဒီ PDF ဒီပေါ့ကျွန်တော်တို့ရဲ့ရှင်းရောဖော်မန်းနဲ့ရောမရောက်သေးတဲ့အဖွဲ့အစည်းတွေနဲ့တွေ့တဲ့အခါမှာလည်းဒီအတိုင်းပါပဲအဲဒီကိစ္စတွေကိုကျွန်တော်တို့ကြည်ကြည်ပြန့်ပြန့်ပြောပြီးတော့ဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေကတွေ့ဆုံပြီးတော့တာဝန်နေတာရှိတယ်။အဲဒါကျွန်တော်တို့ပြောချင်တာကတော့ကျွန်တော်ကိုယ်တိုင်နဲ့တခါတော့ပြောပြီးပြီပေါ့နော်။ဆိုတော့ crime ကိုကျူးလွန်နေဆိုရင်ဒါဒီ convention တွေလက်နက်ကင်ထားပြီဆိုရင်လက်နက်ကင်ထားတဲ့သူကလက်နက်မကင်ထားတဲ့သူတွေထက်ပိုပြီးတော့ကျင့်ဝတ်ကိုဆောင်ထည့်ရတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ကိုယ်တိုင်စံစားနေရတာဖြစ်တယ်ပေါ့နော်။အဲ့ဒါကလည်းကျင်းဝမရှိတဲ့တက်ဟာစစ်တပ်မဟုတ်တော့ဘူးလောကအကျန်းဖက်အဖွဲ့ကြီးဖြစ်သွားပြီလို့ကျမတို့ကိုယ်တိုင်လည်းပြညာခဲ့တာဖြစ်တဲ့အတွက်ကျမတို့ကိုယ်တိုင်ထားမျိုးကိုမလုပ်ဖို့လို့လို့လဲဆိုတာကကျမတို့ PDF ဆိုပြီးတော့စတင်ပြီးတော့ဝစီမဲ့လို့ဆုံးဖြတ်ခဲ့တဲ့ခြေခံစံတန်မိုးဖြစ်တဲ့အခရင်ချက်လည်းဖြစ်တယ်ပေါ့နော်ဆိုတော့ဒါတွေကိုကျမတို့ခါအားလို့ဆိုတာထုတ်ဖို့ပြောဆိုနေရတယ်ရှိပါတယ်အဲ့တော့တရားဥပဒေအရဆိုလို့ရှိရင်တော့စစ်ဘက်ဆိုင်ရာကျင်းဝတွေမလိုက်နိုင်တဲ့ဒီဟာဆန္ဒတွေအရေးယူခံရဆိုင်ဖို့ရှိတယ်ဒါအပြင်ကိုနိုင်ငံတကာဆန္ဒဆိုင်ရုံးနေတဲ့အယူအဆဒီဂျနီဗာကွန်ဗင်းရှင်းကိုချိုးဖောက်တာမျိုးဖြစ်လာမယ်ဆိုရင်လည်းဒါနိုင်ငံတကာဆန္ဒဆိုင်ရုံးနေတဲ့မကန့်ကျင်ဆိုရင်လည်းဒီဥပဒေတွေကကျေလွန်ကျေလွန်တဲ့အလျောက်ဒါအပြစ်ပိတ်ခံနိုင်ရသည်ရှိတယ်ဒါကြောင့်ဒါတွေကိုပေါ့နော်ရှောင်တင်ဖို့လို့ဆိုတာမျိုးတွေကကျွန်တော်တို့အခုစဉ်ဆက်မပြတ်ကိုအင်တာနက်ပြီးမှာအန်ဒိုစမန့်တွေလုပ်နေပါတယ်လို့ပြောတင်ပါတယ်
ကိုချီချော်သိန်းဆက်တယ်မြင်မြင်ထားတာပါရှင်တစ်ဆက်သေးမှပဲတင်ပြချင်တာကတော့မြန်မာနိုင်ငံမှာဥပဒေမဲ့တရားလဲလို့တပြက်မှုတွေကြောင့်ပြည်သူတိုင်းမလုံခြုံဘူးလို့ခန်းစားနေရတယ်လို့88ကျောင်းသားကောင်းဆောင်တယောက်ဖြစ်တယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဖြစ်တဲ့ဥက္ကိုကြီးကပြောပါတယ်ဥက္ကိုကြီးကတော့မတ်စုမြင့်မွန်ကဆက်တယ်မြင်မြင်ထားပါတယ်ရှင
်လက်ရှိအချိန်တွေမှာဥက္ကိုကြီးရဲ့လုံခြုံရေးနဲ့ပတ်သက်လို့ရောကိုလုံခြုံရေးကိုရဲ့မိသားစုနဲ့လုံခြုံရေးနဲ့ပတ်သက်လို့ပေါ့နော်လက်ရှိအချိန်တွေအရင်ဆုံးသိပြရစေရှင
်ဟိုကျွန်တော်တို့ဒီစစ်တပ်ကနေပြီးတော့အနာသိမ့်ပြီးတဲ့အချိန်ပေါ့နော်အနာရယူပြီးတဲ့အချိန်မှနေစပြီးတော့ဒီတက်ခတ်တက်ချံမှုတွေဖန်စီအရေးယူမှုတွေဖြစ်တုန်းကလည်းပဲကျွန်တော်တို့ဒါအနာသိမ့်တာကိုကျွန်တော်တို့ကန့်ကွက်တယ်နောက်တစ်ခါထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့တော်တော်ခံစားရတယ်ပြီးတော့ဖန်စီခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေအတွက်လည်းကျွန်တော်တို့ပြည်သူ့ပါတီကနေပြီးတော့ဥပဒေအထောက်အကူအဖွဲ့အစည်းနဲ့ကုချိန်ကြီးထောက်ချောက်တယ်ကျွန်တော်တက်နိုင်တော့ကြိုးစားပေးနေတယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးမှာမှ Facebook ကနေပြီးတော့ change ချက်တာပြီးနောက်တော့ဖုန်းနံပါတ်မပေါ်ဘူးပေါ့ဗျာ unknown ဆိုတဲ့ဖုန်းနံပါတ်နဲ့ change ချက်တာပြီးဒါကျွန်တော်တို့ကြုံရတယ်အဲ့တော့ solo တင်တာကကျွန်တော်တို့ကနိုင်ငံရေးပါတီတရက်အနေနဲ့ဆောင်ရွက်တဲ့အခါကျတော့နိုင်ငံရေးပါတီပုံတံတန်းနဲ့ကျွန်တော်တို့လုပ်ရတာရှိတယ်ဒါကြောင့်ကန့်ကွက်ချက်ရှိတာကန့်ကွက်တယ်ကျွန်တော်တို့ဝေဆန်ချက်ရှိတာဝေဆန်တယ်နိုင်ငံရေးအတွန်းချက်ရှိတာပြောရဲတော့အဲ့ဒါလိုဆောင်ရွက်နေတဲ့ဟာဒါကျွန်တော်ဆိုရင်ဒါ34နှစ်တလျှောက်တုန်းဒါထောင်ထဲမှာလည်းကျွန်တော်ဒါ19နှစ်ကျော်အဲ့ဒါလိုလူမျိုးတောင်မှဒီလိုချင်းချောက်တာမျိုးတွေဖြစ်တယ်ဆိုတော့သာမန်ပြည်သူတွေကြားထဲမှာလည်းမလုံခြုံတဲ့ခံစားမှုမျိုးကတော့ဖြစ်တယ်အဲ့တော့ဖြစ်တယ်ဆိုတာကဒီချက်ကတော့အခုဖြစ်နေတဲ့ဟိုတိတ်ကြီးပြည်သူမှုတွေဟာဖြစ်တဲ့ကပဲလုံလို့ဟာလားကျွန်တော်တို့ဟိုတခြားဒီဒေတာအပေါ်အစည်းတွေကပဲလုံလုံပြည်သူတွေကြားထဲမှာတော့အထိတ်တလန့်ဖြစ်တာအမှန်ပဲအဲ့တော့ဒါကြောင့်မို့လို့ကျွန်တော်ဟိုတာမန်ပြည်သူတယောက်အနေနဲ့ပြောရရင်လည်းမရခံရတာမလုံခြုံဘူးလို့ခံစားရတယ်ပေါ့နော
်ဆက်စောဥက္ကုကြီးပြောသွားတဲ့အထက်မှာပေါ့နော်ဒီလိုမျိုးဖုန်းဆက်ပြီးချိန်ချောက်တာမျိုးတွေရှိရဆိုတော့အဲ့လိုမျိုးချိန်ချောက်တာတွေကရောဘလို့အဖွဲ့အစည်းတွေဘလို့လူတွေကချိန်ချောက်တယ်လို့ရောအဲထင်ပါလေရှင
်အခုကဟို Facebook မှာတော့ကျွန်တော်ဟို screenshot ဖမ်းထားတာတစ်ခုရှိတယ်အဲ့ဒါကတော့ဒါသူ Facebook account နဲ့လိုက်မယ်ဆိုရင်တော့ပေါ်တယ်ပေါ့လေအဲ့ဒါကိုတင်းတရာဒါကိုကိုကြီးတို့ကိုပေါက်ရေးပေါက်တယ်ဆိုပြီးတော့ပထမဦးဆုံးချပြီးတော့ဖြစ်တာပေါ့အဲ့တော့အဲ့ဒါလည်းဟိုအမေရိကန်ကလို့ပြန်ကြည့်ရတယ်ပေါ့နော်ဆိုတော့နောက်တစ်ခုကတော့ unknown phone နဲ့ဆက်တာကြတော့ကျွန်တော်ကဖုန်းနံပါတ်လည်းဖြည့်အောက်လို့မရဘူးပြီးတော့ဘသူပဲဝါဆိုတာလည်းမပြောဘူးအဲ့တော့ဟိုအခုဖြစ်နေတဲ့ဟာက တခုခုဖြစ်လိုက်ရင်သူမဟုတ်ဘူးငါမဟုတ်ဘူးနဲ့လက်တယ်မပေါ်ဘူးဆိုတာလည်းပို့ပြီးတော့ဆိုးတယ်
နောက်တစ်ခုကပေါ့နော်ဒီဒီရက်ပိုင်းမှာပဲ DNUG ရဲ့ဒေါက်တာဆဆာကသူ့ရဲ့ Facebook post မှာရေးလိုက်တာတခုရှိပါတယ်။ဘာလဲဆိုတော့ဒီ hit list ပေါ့အဲ့ဒီပြတ်မှတ်ထားပြီးတော့မှရှင်းမယ်ဆိုတော့list ဒီမရှိဘူးပေါ့လေ NUG အနေနဲ့ဒါမျိုး list လုံးဝမရှိပါဘူးဆိုရင်သူ့ဘက်ကညင်တာရှိပါတယ်။ဆိုတော့အဲ့ဒါနဲ့ပတ်သက်လို့ရတီလောက်အဲ့ဒီ list ထဲမှာရောအဲ့ဒီလိုမျိုးဟို list ထွက်တယ်ဆိုတာရောဥက္ကကိုကြီးတို့သိပါလားရှင့
်။အဲကျွန်တော်တို့လည်းကြားနေတယ်အဲ့ hit list ရှိတယ်ဆိုတဲ့ဟာကြားနေတယ်။အဲ့တော့အဲ့တော့ကျွန်တော်တို့ကတကယ်တကယ်ကဟို NUG တို့ CRPH ဆိုတာဘာပဲပြောပြောတာရုပ်ောက်ခံကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတာဖြစ်တဲ့အခါကျတော့ဒီကိစ္စမျိုးကိုဟာလာကျွန်တော်တို့လုံးဝမပတ်သက်ဘူးဒီလိုလောက်တာတွေကိုလည်းကျွန်တော်တို့ကကန့်ကွက်တယ်ရှုတ်ချတယ်ဆိုတာဟိုကိုယ့်ရဲ့မူဝါဒကိုတော့အများပြည်သူကိုရှင်းရှင်းလင်းလင်းပြအောင်လုပ်တယ်ဆိုလိုတာကလုံရင်လည်းအဲ့ရုပ်တဲ့သူတွေဟာကျွန်တော်တို့နဲ့မပတ်သက်ဘူးဒါကျွန်တော်တို့ဒီလိုလောက်ရမျိုးဆိုကျွန်တော်တို့ကန့်ကွက်တယ်ဆိုတာမျိုးကိုတော့မူအရရှင်းရှင်းလင်းလင်းဖြစ်ဖြစ်တယ်ဆိုတော့အဲ့ဒါလိုမဟုတ်ရင်ဒါကျွန်တော်တို့ဟို NUG တို့ CRP တို့လုပ်နေတာတွေနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ကဘာမှကျွန်တော်တို့ဝေဖန်တာကန့်ကွက်တာမရှိဘူးဒါနိုင်ငံတကာထောက်ခံမှုရအောင်လုပ်နေစူးစမ်းနေတဲ့စိတ်ဓာတ်တွေကဒါကျွန်တော်တို့ည30ကာလတစ်လျှောက်လုံးမှာလည်းဒီလိုပဲလုပ်ခဲ့ကြတာတိုးတော့အခုလိုမျိုးဟို extra judicial killing ပေါ့ဥပဒေအရစီရင်ဆုံးဖြတ်တာမျိုးမဟုတ်ဘဲနဲ့ဥပဒေအဖွဲ့အစည်းမရှိဘဲနဲ့ဒီလိုမျိုးလုံးလိုက်တာလည်းပတ်သက်ရင်ဒါဟာဟိုကိုယ့်ရဲ့မူဝါဒမဟုတ်ဘူးဆိုတာကိုတော့ဟိုကန့်ကွက်တယ်မပတ်သက်ဘူးဆိုတာကိုတော့ဟိုအဖွဲ့အစည်းအနေနဲ့ကိုတိတိကျကျကြီးညာချက်ထုတ်တင်တယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်အဲ့ခုနပြောသွားသလိုပဲပေါ့နော်အခုလက်ရှိမြန်မာနိုင်ငံမှာဒီတရားလက်လွတ်တပ်ဖြတ်မှုတွေတော့ဖြစ်နေတယ်ဒါပေမဲ့အဲ့ဒါတွေကဘာလို့လက်ချက်လဲဆိုတာအတိအကျပြောဖို့ကတော့ခက်တယ်ပေါ့လေတချို့ကိစ္စတွေမှာတော့လုတ်တဲ့လူတွေကသူတို့လုတ်ပါတယ်ဆိုတာမျိုးအတိအင်းထုတ်ပြောတာမျိုးရှိတယ်ဒါပေမဲ့ကျန်တာတွေကတော့ဘလို့လက်တယ်မပေါ်ပဲဖြစ်တဲ့ကိစ္စတွေပေါ့လေဆိုတော့အဲ့ဒီဟာတွေရပ်သွားအောင်ကိုဥက္ကဋ္ဌကြီးအနေနဲ့ဘလို့ဖြစ်တဲ့လို့ပြောချင်ပါလေရှင
်ဘယ်အဖွဲ့အစည်းပဲဖြစ်ဖြစ်ဒါဟာကျွန်တော်တို့ဟိုဂရုပြုပြီးတော့ရှောင်ရှားရမယ်ကိစ္စလို့မြင်တယ်ဆိုတော့နောက်တစ်ခုကတော့ဟိုစစ်တပ်ကလည်းအင်းအတုံးပြီးတော့ဖြစ်ရှင်းနိုင်နေဆိုတဲ့အယူဆဟာတိုင်းပြည်ဟိုစုပ်ပြတ်တက်နေတဲ့အခြေအနေကြီးရောက်နေပြီ။ဒါကြောင့်မလို့ကျွန်တော်တို့ကဟိုနိုင်ငံရေးတန်းချောင်းပေါ်ပြန်ရောက်လာအောင်နဲ့နိုင်ငံရေးရာပြည်သူတွေဓာတ်ထဲမှာမျှော်လင့်ချက်တစ်ခုခိုင်ခိုင်မာမာဖြစ်လာအောင်ဆောင်ရွက်ဖို့ကြိုးတယ်လို့မြင်တယ်။အဲ့တော့နိုင်ငံရေးပါတီတွေကနိုင်ငံရေးနီလန်းအရာကြိုးပမ်းဆောင်ရွက်နိုင်တဲ့အခွင့်အလမ်းကိုကျွန်တော်တို့ဒါပြန်ပြီးပေါ်လာဖို့လိုတယ်။အဲ့လိုမဟုတ်ဘဲနဲ့ဒီနီလန်းကလွယ်ပြီးတခြားနီလန်းကိုတခုမှလက်မခံဘူး။အကုန်လုံးကိုခြေဖြတ်ပြစ်မယ်ဆိုရင်တော့ကျွန်တော်တို့ဒီမှာပြည်တွင်းဟလာနိုင်ငံရဲ့အခြေအနေတွေဟာနောက်ကူကလေးကကွန်ဖစ်ကြောင်ရောဟိုစစ်ကြောင်ရောဟိုဖုတ်ဖုတ်ညက်ညက်ခြေနေတာကနေပြီးတော့လုံးဝပြတ်စည်းသွားမယ်အခြေအနေဒီကြောက်သွားနိုင်တယ်လို့မြင်တယ်။ဒါကြောင့်မလို့ဟိုကျွန်တော်လည်းတခြားလုံးနိုင်ငံရေးလှုပ်လာတဲ့တခြားလုံးမှာနိုင်ငံရေးလှုပ်တော့34နှစ်ကျော်မှာကျွန်တော်ကြောင့်တယောက်မှစိတ်ကြည်ပြတ်စည်းတာမရှိဘူး။လူသေးတာမရှိဘူး။တယောက်မှအဖမ်းခံရတာမရှိဘူး။စစ်တပ်ကနေပြောတာအကျိုးစီးပွားပါမှာပတ်သက်ဘူးကျွန်တော်ယုံကြည်မှုကိုကျွန်တော်ခိုင်ခိုင်မာမာဆောင်ရွက်တယ်အခု NUG တို့ CRP တို့မှာဥဆောင်နေတဲ့သူတွေကကျွန်တော်အကြောင်းကိုတယောက်ချင်းကောင်းကောင်းသိတယ်ဆိုတော့အဲ့ဒါလိုအခြေအနေမျိုးမှာဒီလိုလက်လွတ်ရတဲ့ဟလာ Facebook မှာပြောဆိုဆဲဆိုတိုက်ခိုက်နေကြတာတွေကဒါကြီးကယဉ်ကျေးမှုတစ်ခုလို့ဖြစ်လာတာကိုယ်နိုင်ကအင်မတန်အန္တရာယ်ကြီးရလို့မြင်တယ်အဲ့တော့ဒါကျွန်တော်တို့ဒါစစ်တပ်ကလည်းပဲဟလာဖန်ဆီးထားတဲ့ကိစ္စတွေဒါတွေဟာအမြဲဆုံးပြန်လွှတ်ပေးဖို့နဲ့နိုင်ငံရေးကိုလူလူကယုံကြည်မှုရှိတာအောင်ပြန်ပြီးဆောင်ရွက်ဖို့ကအရေးကြီးလို့ရမယ်ဖြစ်စားလို့မြင်ပါတယ်
။ကျေးဇူးတင်ပါတယ်ဥက္ကဋ္ဌကြီးရှင
့်။ဟုတ်ကဲ့ပါ
။ဥက္ကဋ္ဌကြီးကိုရမဆုမြတ်မွန်ဆက်သွယ်မိမြန်ထားရပါရှင်။ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်သွားမှာမို့ဆောင်မြနာဆင်နိုင်ပါတယ်ရှင်
။ VOE Mary ချန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်းအဖြစ်နဲ့ VOE ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးတော့လွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုပြီးအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စမောက်ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရယ်ကောင်းစဉ်နဲ့နေ့စဉ် email သတင်းတော်ဆိုရယ်စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bammy@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရဲ့ ဒီနေ့ကတော့ဒီနေ့ကနေ့စဉ်တင်းနှစ်ချင်းပို့ပေးနေတဲ့အီးမေးလ်သတင်းတော့ကတရင်းကောင်းစင်တွေနဲ့တရင်အချင်းချုပ်ကိုတစုတစုရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။မင်္ဂလာညချမ်းပါရှင်။
VOA ရဲ့တနင်္ဂနွေညပိုင်းရေဒီယိုယူတန်အစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်ဒီစီမြို့တော်ကနေလိုင်းဒိုမီတာ1925 30နှစ်နဲ့လိုင်းလက်မီတာ190ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါရဲ့ရှင်။ အခုဒုတိယပိုင်းနာယီဝဲမှာတော့မီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းမီဒီယာကတူတာအစီအစဉ်နဲ့ထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့အပတ်စဉ်တင်ဆက်နေကြမီဒီယာမြင်ကွင်းအစီအစဉ်မှာသတင်းမီဒီယာသမားတွေအတွက်ပိုအနေရများလာတဲ့ကဘာကြီးဆိုတဲ့ခေါင်းစဉ်နဲ့ကိုပြည်သွေးနိုင်ရဲ့တုံသက်ချက်ကိုမအေးသနာကြောကကူညီတင်ဆက်ပေးထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ် VOA ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာတော့အတင်းကျစာရေးဆရာများနေအကြောင်းကိုတင်ပြခြင်းပါတယ်ကျွန်တော်ကတော့ပြည်သေးနိုင်ပါတယ်သတင်းမီဒီယာသမားတွေအတွက်အန်ဒီယပူများလာတဲ့ကဘာကြီးအခုလိုခေါင်းစဉ်ပေးပြီးအစီရင်ခံစာထုတ်ပြန်လိုက်တာကတော့ IFG International Federation of Journalists လို့ခေါ်တဲ့နိုင်ငံတကာသတင်းစာဆရာများအဖွဲ့ချုပ်ပဲဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာကို IFG အဖွဲ့ကြီးက 2021ခုနှစ်မတ်လတွင်ကထုတ်ပြန်ခဲ့တာပါ။ဟုတ်လဲဟုတ်ပါတယ်သတင်းမီဒီယာသမားတွေဟာပြီးခဲ့တဲ့ 2020 ခုနှစ်ထဲမှာတကမ္ဘာလုံးတိုင်းတာနဲ့ဆိုရင် 65 ယောက်တပ်ဖြတ်ခြင်းခံခဲ့ရပါတယ်။ဒါဟာ 2019 ခုနှစ်နဲ့နှိုင်းယှဉ်ရင် တပ်ဖြတ်ခြင်းခံရတာ 18 ယောက်ပိုးလာတယ်လို့အစီရင်ခံစာကဆိုပါတယ်။ 2020 ခုနှစ်အတွင်းမှာကမ္ဘာတစ်ဝှမ်းဖမ်းဆီးထိန်းသိမ်းကြီးခံရတဲ့သတင်းမီဒီယာသမားကတော့ 284 ယောက်ရှိတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်လဲသတင်းမီဒီယာသမားတွေအတွက်ပိုအန္တရာယ်များလာတဲ့ကမ္ဘာကြီးလို့ခေါင်းစဉ်ပေးထားတာဟာလွန်တယ်လို့မဆိုနိုင်ပါဘူး။ဟုတ်ကဲ့ဒါကတော့ကမ္ဘာတစ်လွှားကသတင်းမီဒီယာသမားတွေရဲ့အခြေအနေပဲဖြစ်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံတွင်မှာရော တရင်မီဒီယာသမားတွေရဲ့အခြေအနေကဘယ်လိုရှိပါသလဲအားလုံးသိကြတဲ့အတိုင်းဖေဖော်ဝါရီတရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာထောင်နဲ့ချီတဲ့လူတွေကိုဖမ်းဆီးခဲ့တယ်မြင်းပတ်နှိပ်စက်တပ်ဖြတ်မှုတွေလည်းအများအပြားရှိခဲ့ပါတယ်အဲ့ဒီလိုခံခဲ့ကြရတဲ့အထဲမှာတရင်မီဒီယာသမားတွေစာရေးဆရာတွေကဗျာဆရာတွေဓာတ်ပုံဆရာတွေနဲ့အနုပညာရှင်တွေလည်းအပါအဝင်ဖြစ်ပါတယ်ကဗျာဆရာ 6 ယောက်အသက်ခံခဲ့ရပြီးဒီနေ့အထိဖမ်းဆီးထိန်သိမ်းတရားစွဲဆိုခံရသူပေါင်း 63
ယောက်ရှိတယ်လို့ပယ်မြန်မာရဲ့စည်ရင်းအရပြရပါတယ်။ဘာကြောင့်သတင်းမီဒီယာသမားတွေဖမ်းဆီးခံရအသက်ခံကြရတာပါလဲ။ဘာကြောင့်စာရေးဆရာတွေ၊ကဗျာဆရာတွေ၊အနုပညာသမားတွေဖမ်းဆီးခြင်းတပ်ဖြတ်ခြင်းခံရတာပါလဲ။အဖြေကတော့ရှင်းပါတယ်။သူတို့ရဲ့ယုံကြည်ချက်၊ခံယူချက်တွေကြောင့်ပါပဲ။သတင်းမီဒီယာသမားတွေဟာသတင်းမှန်တွေကိုရေးသားကြတယ်။အဖြစ်ပြက်မှန်တွေကိုဖော်ထုတ်ကြတယ်။အဲ့လိုပါ တန်ဖိုးထားကြသူတွေပါ လွတ်လပ်စွာထုတ်ပေါ်ရေးသားပြောဆိုခွင့်ဆိုတာ အခြေခံလူ့အခွင့်အရေးတရားလည်းဖြစ်ပါတယ် လွတ်လပ်စွာထုတ်ပေါ်ရေးသားပြောဆိုခွင့်နဲ့ပတ်သက်လို့ တရုတ်နိုင်ငံရဲ့နာမည်ကျော် နိုင်ငံရေးအကျဉ်းသားဖြစ်သူလို့နိုဘယ်ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ လူရှောင်းဘူကာ လူလက်စာရေးသားပြောဆိုခွင့်ဟာလူခွင့်ရဲ့အုတ်မြစ်တက်ရှိလူသားတွေရဲ့ရင်းမြစ်နဲ့အမှန်တရားရဲ့မိခင်မှာလို့ရှင်းလင်းစွာပြောဆိုခဲ့ပါတယ်။ဟုတ်ပါတယ်။သတင်းမီဒီယာသမားတွေ၊စာရေးဆရာကဗျာဆရာတွေ၊အနုပညာသမားတွေဟာ freedom of expression
အတွက်တိုက်ပွဲဝင်ကြတူတွေဖြစ်ပါတယ်။အဲဒါကြောင့်အဖမ်းဆီးထိန်းသိမ်းခံရ၊ထောင်သွင်းခြင်းချခံရ၊ညှဉ်းပန်းနှိပ်စက်တပ်ဖြတ်ခြင်းခံရတာတွေဟာအတိတ်ကာလတွေမှာခံခဲ့ကြရသလိုပဲလက်ရှိပြစ်ဆုပ်ပံကာလမှာလည်း ခံနေကြရသေးဆိုတာကိုဝန်내ပေါ်ရာတွေ့မြင်နေရပါတယ်။ပယ်အမေရိကရဲ့ထုတ်ပြန်ချက်အရနှစ်ထောင်နှစ်ကုနှစ်အတွင်းမှာကမ္ဘာပေါ်က IFG အဖွဲ့ကြီးရဲ့လူ့ခွင့်ရေးဌာနအကြီးအကဲအားနှင့်စာကာကာကတော့
Agulu the Rinamari Pansi Tapiajin Kanjayaraha, Democracy Anere Nanganima, Upsili Sielu, so bare.
A man of dreamy Yadamaria, Lula saw Yeda Bangwin, Queen Yegoda, Chopau Kanijayara Mahobau. Dreamy Yayu Bangwin, access to information Guba, Babinjin Kanijayaba. ညာတော့အဖြစ်အာနာရှင်နိုင်ငံတွေမှာမြို့သားလုံခြုံရေးအကြောင်းပြပြီးတော့သတင်းရယူပိုင်ခွင့်ကိုပိတ်ပင်တာသတင်းသမားတွေကိုတရားစွဲနိုင်ဖို့မမျှတာရဲ့ဥပဒေတွေနဲ့ရေးယူလေးရှိပါတယ်မြန်မာနိုင်ငံမှာလည်း ဆာဗေအနုပညာရှင်တွေကိုလေးစားတံပိုးထားကွန်ပျူတာအနေနဲ့ဒီနှစ်မှာတက်တန်းနှစ်တရာပြည့်မြောက်တဲ့ဖန်အင်တာနက်ရှင်နယ်အဖွဲ့ကြီးကအကျဉ်းချဆာရေးဆရာများနေ့ဒေးအော့ဖ်ဒ်အင်ပရီဇန်ရိုက်တာအဖြစ်နှစ်စဉ်နိုဝင်ဘာလ15ရက်နေ့ကိုတက်မှတ်ထားကြောင်းသိရပါတယ်ဒီကြောင့်ကိုပန်မြန်မာအဖွဲ့ကိုစတင်တည်ထောင်သူတူလည်းဖြစ်လက်ရှိပန်အင်တာနက်ရှင်နယ်အဖွဲ့ရဲ့အကျဉ်းချဆာရေးဆရာများ
ไอ้นี่มาตะกบาลงมาชื่อเป็นเซ็นเตอร์อดีตยานีพี่တော့အကျဉ်းကြနေရဲ့ဆိုင်းဆရာကဗျာဆရာဂျာနယ်လစ်ကြီးလူမျိုးကိုလို့အတွက်ဆူတောင်းနေရှိပါတယ်မြန်မာနိုင်ငံမှာလည်းဒီဖေဗရူလာနောက်ပိုင်းမှာဆိုင်းဆရာကြီးဂျာဆရာကြီးဂျာနယ်လစ်ကြီးအများကြီးရင်းကြနေရတာရှိပါတယ်ဆရာမောင်တာချိုဆရာမတန်မြောင်ဆရာမြင့်ချင်ကိုကိုကြီးဝေမိုးနိုင်မုံရွာအပအဝင် တော်တော်များများအကျဉ်းကြနေရတဲ့သူတွေကအခုချိန်ထိရုံတင်စစ်စီခြင်းနဲ့မလုပ်မိသားစုနဲ့လည်းတွေ့ကြပြီးမလုပ်ရပဲနဲ့အကျဉ်းကြနေရတာဖြစ်ပါတယ်သူတို့စိတ်ပူပါတယ်သူတို့ရဲ့လွတ်မြောက်အောင်လွတ်မြောက်ကြအောင်လည်းအားလုံးဝိုင်းဝန်းပြီးတော့ဆူတောင်းပေးကြပါအားလုံးတာဝန်ရှိသူတွေကလည်းအမြန်ဆုံးလွတ်ပေးနိုင်ပါစေလို့ဆူတောင်းပါတယ်သူတို့ရဲ့လွတ်မြောက်ရေးကို
ဟုတ်ပါတယ်ပန်အင်တာနက်ရှင်နယ်အဖွဲ့ကြီးဟာအကျဉ်းကျစာရေးဆရာများနေ့အခမ်းအနားတွေမှာအကျဉ်းကျနေတဲ့စာရေးဆရာတွေအတွက်
ကရင်မီဒီယာသမားတွေစာရေးဆရာတွေကဗျာဆရာတွေနဲ့အနုပညာရှင်တွေအားလုံးတို့မျှော်ရည်အတွက်နိုဝင်ဘာ15ရက်နေ့မှာကြာရောက်မယ်အကျဉ်းကျစာရေးဆရာများနေ့မှာဂုဏ်ပြုဆုတောင်းပေးကြပါစို့လားခင်ဗျာကိုပြည်သွေးနိုင်ရဲ့မီဒီယာမြင်ကွင်းအစီအစဉ်ပြီးအခုတော့မဲ့ဧည့်သည်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုအလှည့်ပေးပါမယ်ရှင် ရှင်ပြောမင်္ဂလာရှိအနေဖြစ်ပါစေတော်ရရှင်ရှင် VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေ VOE Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော် အခုအရင်ဦးဆုံး VOE ကိုမင်္ဂလာရှိတဲ့စကားလေးနဲ့နှုတ်ခွန်းဆက်လာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးနဲ့စာချင်ပါတယ် နွေဦးမန် ဆိုတဲ့တော်ရရှင်ဖြစ်ပါတယ် မင်္ဂလာပါ VOE ထောက်ရဒီတက်မှာကြီး VOE ဝိုင်းတော်သားရဲ့အားလုံး ကိုကျမ်းမာစိတ်ချမ်းသာလူရဆန္ဒပြေဝါကြပါစေတဲ့ဟုတ်ကဲ့မြန်မာနိုင်ငံကြီးအေဂျင့်တာယာပြီးတော့ဖြီးရင်းမာနေဆိုင်ကြသူတွေအားလုံးစိတ်ချမ်းသာကိုကျမ်းမာရှိပါစေလို့ပြန်ပြီးတော့လိုက်လိုက်လဲလဲဆုတောင်းပေးချင်ပါတယ်။အဲ့ဒီ VOE ကိုအီးမေးလ်သတင်းတော်ပို့ပေးပါဆိုတော့တောင်းလာရဲတော်ရရှင်ထင်လင်းအောင်ကတော့ကျမတို့ရဲ့ VOE app အသစ်ဒေါင်းလုဒ်လုပ်လို့ရပါတယ်ဆိုတာလမ်းပြီးတော့ပြန်ပြောလိုက်ပါရနော်သူ့ကိုကျမကကျမတို့ရဲ့ VOE app အသစ် download လုပ်တယ်ဆိုတဲ့အကြောင်းလေးအကြောင်းကြားလိုက်ပါတယ်ဒီမှာကိုထင်းနေအောင်က VOE app ကို download လုပ်ပြီးတော့အခုသတင်းတွေဖတ်ရနားထောင်ရတာအဆင်ပြေနေပါပြီတဲ့သူ့ကို email သတင်းလောက်မပို့ရင်လည်းရပါတယ်ဆိုတော့စာပြန်ရေးလာပါတယ်ဟုတ်ကဲ့ပါတော်ရရှင်နေအနေနဲ့လည်းဒီ email သတင်းလောက် down ထားတဲ့တစ်ချိန်တည်းမှာပဲတစ်ဖက်ကလည်းကျမတို့ရဲ့ VOE မြန်မာရဲ့ app အသစ်ကို download လုပ်ပြီးတော့ကျမတို့ရဲ့သတင်းတွေကိုဖတ်ရှုနားဆင် video တွေကိုလည်းကြည့်ရှုလို့ရပါတယ်ရှင် ကိုမောင်လာဆိုတဲ့တော်ရရှင်ရေးလာတဲ့စာတော်လေးကတော့မင်္ဂလာနဲ့နဲ့ခင်ပါလေ VOE ဝိုင်းတော်သူဝိုင်းတော်သားရဲ့အားလုံးနေကောင်းကျန်းမာတော်မူကြပါစား
Fury Drinigo, Radio Gun, and Yere, Abbey Nasin, Ivari, Fugo Sayida, Dapatma Uzoma, now let's separate Sayi Baumede, Fury, Nema Biga, Biga Sisima, Bowen, Nangede, Sinsano, Sa, Sayiba Mede, Okeva, Gumalai, Sago Popia, be like Bayano, Gumala, Jotadlu, Mira Sayi Buddha, Mivanese.
နောက်ထပ်တော်ရရှင်ဖေဗရူလဆိုတဲ့တော်ရရှင်ကတော့ဖုန်းနံပါတ်လေးပို့ပြီးပါဗျကျွန်တော်ကတနင်္သာရီတိုင်းတနင်္သာရီညနေပဲကပါဒီဘက်မှာဖြစ်ပျက်နေတဲ့စစ်ကောင်စီနဲ့လူလူကြားကိစ္စရက်တွေဖီအိုအေဘီဘီစီအာရ်အက်ဖီတို့ကနေပြန်လည်ထုတ်လွှင့်ပြတာမျိုးမတွေ့ရလို့ပါဒီဘက်မှာလည်းဘုံခွဲမှုတွေအုပ်ချုပ်ရေးမှုပြစ်ခတ်ခံရတာတွေနဲ့အတင်းအဓမ္မဖန်စီစစ်စစ်နေအိမ်တွေဝင်ရောက တယ်
ဟုတ်ကဲ့ပါတယ်လီဖုန်းနံပါတ်လေးပို့ပေးပါဆိုလို့လောလောဆယ်ကျမတို့စီကိုဆက်သွယ်ဖို့ကတော့ Messenger နဲ့ဆက်သွယ်တာအလွယ်ကူဆုံးဖြစ်ပါတယ်ရှင်အဲ့ကနေစာရေးလိုက်ရင်ကျမတို့အဲ့ Messenger ကိုမကြခဏလဲကြည့်တတ်တယ်လို့ကျမတို့ရဲ့သတင်းတွေအောက်မှာမှတ်ချက်လာရင်လည်းကျမတို့အမြဲတမ်းအဲ့မှတ်ချက်တွေကိုဖတ်ပါတယ်နော်ဒါကြောင့်မလို့ဒီလို Messenger ဒါမှမဟုတ်လဲကျမတို့ရဲ့email လိပ်စာ bamis@viewnews.com ကနေပြီးတော့ဓာတ်ရိုက်ဆက်သွယ်တော့ပို့ကောင်းပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ American ပြည်အောင်စုကအချိန်နဲ့မြန်မာနိုင်ငံအချိန်အားလဲကွာခြားနေတာနောက်ပြီးတော့ကျွန်တော်တို့ဒီ American ပြည်အောင်စုမှာရုံတက်တဲ့အချိန်နဲ့လဲဒီတယ်လီဖုန်းဆက်တဲ့အချိန်တိုက်ဆိုင်ဖို့မလွယ်ကူတာကြောင့်ကျွန်တော်တို့အများစုဖုန်းတွေကိုလွတ်သွားတတ်တာဖြစ်ပါလိမ့်ရှင်။တိုင်းဒေသကသတင်းတွေလွတ်တက်လို့အဲ့ဒီသတင်းတွေကိုကဏ္ဍတစ်ခုအနေနဲ့တစ်သက်လွှင့်ပေးပါဆိုပြီးတော့ရေးလာတဲ့သတင်းရှင်တယောက်ရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်။ဆလိုင်းဒုခဖြစ်ပါတယ်
။ကျွန်တော်ကတော့2020ရွေးကောက်ပွဲလွှတ်တော်ကုသလေငိုင်းအငါကကြီးနဲ့လီလာထင်းသိမ်းခံရတဲ့ချင်းလူငယ်ဆလိုင်းဒုခပါ။အခုလက်ရှိမှာစစ်တပ်နှိပ်စက်တဲ့ဒဏ်တွေကိုမီဇိုရန်စတိတ်အိန္ဒိယမှာစေကူတနေပါတယ်။အခုကျွန်တော်မီဇိုရန်ပြည်နယ်ရောက်နေတဲ့ချင်းစစ်ဆောင်ပြည်သူတွေရဲ့ဒုက္ခတွေကိုကြည့်ရတာအရင်စိတ်ကောင်းဖြစ်မိပါတယ်။ဒါပေမဲ့သတင်းမီဒီယာတွေမှာတိတ်မတွေ့ရလို့ဖြစ်နိုင်လို့ရှိရင် view အနေနဲ့ချင်းစစ်ဆောင်တွေအကြောင်းကဏ္ဍတစ်ခုအနေနဲ့တစ်ခါတော့ထုတ်လင်းပေးစီကြပါလေ။လက်ရှိအချိန်မှာတော်လေးသတင်းမီဒီယာမှာမတွေ့ရသေးတဲ့အခက်အခဲပေါင်းမျိုးစုံနဲ့ကြုံတွေ့နေရလို့ဒီလိုတောင်းဆိုရခြင်းဖြစ်ပါတယ်။ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ကျမတို့ကတော့ဒီမြန်မာနိုင်ငံမှာစီးရေးပြည်ပခါကြောင့်ဩရင်ဆုံးခွာထွက်ပြေးရတဲ့စစ်ဘေးဆောင်ပြည်သူတွေရဲ့သတင်းတွေကိုဒီနေရာဒေသအနှံ့သတင်းတွေကိုကျမတို့ဖော်ပြပေးနေတာဖြစ်ပါရဲ့နော်။နောက်ပြီးတော့ကျမတို့ view in မြန်မာပိုင်းအစီအစဉ်ကနေပြီးတော့တိုင်းဒေသသတင်းတွေကိုအပတ်စဉ်တိုင်းသတင်းလောင်းအစီအစဉ်မှာလည်းထုတ်လွှင့်ပေးပါရစေ။ view ကသတင်းတင်ဆက်ပေးနေတဲ့အကြောင်းအရာတွေပေါ်မှာသွားရရှင်နေသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုပြန်ပြီးရေးလာတဲ့မှတ်ချက်လေးတွေကိုလည်းပြောပြပေးသွားခြင်းပါတယ်နော်။စကော့တလန်နဲ့ဂလတ်စဂိုးမှာကျင်းပသွားတဲ့ COP26 ဥရုယာရီထိန်းသိမ်းရေးထိပ်တီးဆွေးနွေးပွဲဆွေးနွေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်တချို့ရဲ့မှတ်ချက်တွေမှာတော့သောရရှင်ဦးလာထွန်းက
ဆွေးရင်လည်းဆွေးရင်လည်းလို့ပြောနေတာဘာမှဖြစ်မလာဘူးဆိုတော့သိနေရက်နဲ့တခုခုဖြစ်လာဖို့တခုခုအရေးယူဆောင်ရွက်ရမှာမဟုတ်ဘူးလားဗျပြောနေတာသာရှိပြီး action ဘာမှမပါရင်ဘာမှထူးလာမှာမဟုတ်တယ်လို့တရားမျှတမှုလည်းရမှာမဟုတ်ပါဘူးအခုခုအရေးယူဖို့ action အရေးယူဆောင်ရွက်ချက်လို့နေပါပြီ
။ဆွေးနွေးပြီးတော့ဘာမှ action မယူရင်အစ်စ်မပြေပါဘူးဆိုပြီးဒီသောရရှင်ရေးလာတာပါ။နောက်ထပ်သောရရှင်ကိုထေကတော့
ရာသီဥတုပြန်လည်ကောင်းမွန်လာဖို့လူသားတွေလုပ်နေတဲ့လုပ်ရအများကြီးကိုပြန်ပြီးသုံးသပ်ကြရပါမယ်။ဘယ်လုပ်ငန်းတွေကတဘာဝရာသီဥတုကိုအများဆုံးထိခိုက်နေတာလဲဆိုတာပြန်လည်စစ်ဆေးပြီးမလုပ်သင့်တဲ့လုပ်ငန်းမှန်တမျှတွေကိုမလုပ်မိဖို့ကတိတ်ကိုမှအရေးကြီးပါတယ်ခင်ဗျာ။
မလုံတဲ့လုပ်ငန်းမှန်တမ်းများကိုမလုံမိဖို့တိတ်ကိုအရေးကြီးပါတယ်လို့ဒီသောရရှင်ကပြောလာလို့ဒီကာဗွန်နိုင်အောက်ဆိုက်တန်ငွေထုတ်လုပ်မှုအများဆုံးဖြစ်တဲ့ American ပြည်အောင်စုနဲ့ဒီတရုတ်နိုင်ငံတို့ကအခုဆိုရင်တော့ဒီ10နှစ်အတွင်းမှာဒီကမ္ဘာကြီးရဲ့ပူနွေးမှုဒီအပူချိန်တိုးလာနေတာကို2 degree Celsius တဲ့မပေါ်အောင်လို့ထိန်းထားဖို့အတွက်လှုံ့ဆော်သွားမယ်ဆိုတဲ့အကြောင်းကိုကြေညာချက်ထုတ်သွားပါတယ်နော်ဒီကိုရေးလာကြတဲ့သောရရှင်ရဲ့စာရေးထဲမှာတော့ဒီမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုလွတ်လပ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရေးလည်းလက်ခံရရှိပါရဲ့နော်။အထက်ကသောရရှင်တချို့ရဲ့စာရေးတွေကိုဖော်ပြပေးသွားခြင်းပါလိမ့်။ NDLS Paradise ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့အခုမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ဒီနိုင်ငံရေးစရေးအဲ့လိုအကျက်တဲတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအနေနဲ့အခုထက်ပိုပြီးတော့လှုံ့ဆော်တင်ပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။နိုင်ငံတကာကမြန်မာအရေးနဲ့ပတ်သက်ပြီးအခုတည်းကတွေးဆောင်ဆွေးနွေးဖို့ကိုပဲတိုက်တွန်းနေပါတယ်။ မြန်မာပြည်သူလူထုကတော့စစ်ကောင်စီအဖွဲ့ကိုစီရေးရအေးအေးယူပေးဖို့ထိုက်တဲ့နဲ့ပြစ်ဒဏ်ကိုကြားခံစေဖို့ Federal Democracy ပြန်လည်ထူထောင်နိုင်ဖို့အတွက်ပဲမျှော်မှန်းစ조사နေကြတာပါမြန်မာပြည်သူလူထုကိုယ်စားလှယ်ဖြစ်တဲ့ NUG အနေနဲ့ပြည်သူလူထုရဲ့ဆန္ဒအမှန်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကရှင်းရှင်းလင်းလင်းနားလည်သဘောပေါက်ပြီးစီရေးရပြောင်းလဲအေးအေးယူလာစေဖို့အနီးကပ်စ조사တင်ပါပြီဒီအတိုင်းသာတွေးဆောင်ဆင်းသွေးရေးကိုဆက်လက်တိုက်တွန်းနေရင်ခရီးမပေါက်နိုင်တဲ့အပြင်တွေးဆောင်ဆွေးနွေးမှုရဲ့ရလဒ်ဟာစစ်ကောင်းဆောင်တွေကိုအကြေကျုပ်သဘောနဲ့လွတ်ပေးရလဲရောက်သွားနိုင်ပါတယ်။ဒါကြောင့်စစ်ခုံရုံတင်ဖို့အတွက်စီရေးရအေးယူနိုင်မှထိုက်တဲ့ပြစ်ဒဏ်ကိုချမှတ်နိုင်မှာပါ
။ဒါကတော့ဒီတော်ရရှင်နိုင်ငံတကာအနေနဲ့ဒီဆွေးနွေးရုံနေနဲ့မပြီးပါဘူးဆိုပြီးတော့သူ့ရဲ့ထင်မြင်စာချက်ကိုရေးလာတာဖြစ်ပါတယ်။နောက်ထပ်တော့ရှင်ဥစင်နာကတော့မြန်မာနိုင်ငံမှာပြည်သူများစုကြုံတွေ့နေရတဲ့အခြေအနေပါဆိုပြီးအခုလိုရေးလာပါတယ်
။ဖန်စီထားသူတွေကိုစစ်တပ်ကရရဆက်ဆက်နှိပ်စက်နေတာကြာပေါ့ဗျာ။နေဝင်လက်ထက်ကလည်းမျက်မှန်တူမှုလို့နှိပ်စက်လို့သိရင်သေးမသိရင်လူညွန့်တုံးဒုက္ခိတဖြစ်သွားသူတွေအများကြီးပါ။ရှစ်ဆက်ရှစ်တုန်းကလည်းခင်ညွန့်တို့နှိပ်စက်တက်ဖြတ်ခဲ့တာတွေတမိုင်းမှာအထင်ရှားပါ။ဇာဟုတခြင်းလော်နဲ့ဖွင့်ပြီးအော်တန်တွေမကြားရအောင်လုပ်ကြတာလေ။ခုကြတော့ပူဆိုးပါတယ်။မတရားလုပ်သူတွေခက်အဆက်ဆက်ကင်းလွခွင့်ရနေတော့လက်ရဲစက်ရဲပို့ပြီးနှိပ်ဆက်လာကြတာပေါ့
ဥစိန်ကသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါလိမ့်ရှင်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းချင်းချင်းယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါလိမ့်။အီးမေးလ်ပေးပို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။သောရရှင်တွေကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင့်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ Messenger ကစာတွေ Facebook က comment တွေကိုတင်းငွေတွေညားတိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်ဒီမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါသေး။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါသေး။ကျမတို့ရဲ့ App နာမည်ကတော့ VOA Bambies ဖြစ်ပါသေး။ကျမတို့အင်တာနက်အစမြင်နာလိပ်စာက bambies.voanews.com ဖြစ်ပါ යි ။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေရှင
်။မဧသနာကျော်စီစဉ်တင်ဆက်ထားတာပါရှင်။အခုဆက်ပြီးတော့နာဆင်ကြည့်ရှုရမယ့်တည်နေကသုတအစီအစဉ်ကိုတော့မညဉ့်ညို့လင်းကစီစဉ်တင်ဆက်ပေးထားပါရဲ့။
Unanimous findings that it does not have jurisdiction to entertain the claims of the Cooperative Republic of Guyana.
The International Court of Justice လို့ခေါ်တဲ့ ICJ နိုင်ငံတကာတရားရုံးဟာကမ္ဘာ့ကုလသမဂ္ဂရဲ့အဓိကကြတဲ့မန္တိုင်အဖွဲ့အစည်းကြီး6ခုတွေကတရားရေးဆိုင်ရာမန္တိုင်ကြီးတစ်ခုဖြစ်ပါတယ်။ World Court ကမ္ဘာတရားရုံးလို့လည်းခေါ်ကြပါတယ်။ICJ ကိုကုလသမဂ္ဂရဲ့ပြည်ညင်အရ1945ခုနှစ်ဇူလိုင်လမှာစတင်ဖွဲ့စည်းခဲ့ပြီး1946ခုနှစ်ဧပြီလမှာလုပ်ငန်းတွေကိုစတင်အကောင့်ထဲပေါ်လုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ ICJ ဟာနိုင်ငံတကာဆိုင်ရာဥပဒေထုံးတွေနဲ့အညီနိုင်ငံတွေကတင်သွင်းလာတဲ့တရားရေးဆိုင်ရာဖြည့်ဆွင်းရမယ့်အမှုတွေကိုကြားနာဆုံးဖြတ်ပေးရတာဖြစ်ပါတယ်။ ICJ မှာတရားသူကြီးအဖွဲ့ဝင်15ဦးထားရှိပါတယ်။ဒီတရားသူကြီး15ဦးကိုကုလသမဂ္ဂအထွေထွေညီလာခံနဲ့လုံခြုံရေးကောင်စီတို့ကရွေးချယ်ပေးတာဖြစ်ပြီးတရားသူကြီးတဦးချင်းစီရဲ့ ICJ မှာတာဝန်ယူရမယ့်သက်တမ်းက6နှစ်ဖြစ်ပါတယ်။သက်တမ်း6နှစ်ပြည့်ပြီးတဲ့အချိန်မှာလည်းပြန်လည်အရွေးချယ်ခံခွင့်ရှိပါတယ်။တရားသူကြီးအဖွဲ့ဝင်တွေဟာမိမိနိုင်ငံတွင်းမှာတရားရေးဆိုင်ရာအစ်စ်မြင့်ဝန်ထမ်းတွေဖြစ်ရမှာဖြစ်ပြီးတော့နိုင်ငံကလည်းထောက်ခံမှုပေးထားသူဖြစ်ရပါတယ်။ ဒါအပြင်နိုင်ငံတကာတရားရေးဆိုင်ရာဥပဒေတွေကိုသိရှိကြွမ်းကျင်နားလည်သူတွေလည်းဖြစ်ရမှာပါ။ဒီလိုရွေးချယ်တဲ့နေရာမှာနိုင်ငံတစ်ခုတည်းကနှစ်ဦးကိုတော့ရွေးချယ်လို့မရပါဘူး။အခုလောလောဆယ်ရွေးချယ်ခံထားရတဲ့တရားသူကြီးတွေကတော့ American ပြည်အောင်စု၊ Russia, Slovakia, ပြင်သစ်၊ Morocco, Brazil, Somalia, တရုတ်၊ Uganda, India, Jamaica, Lebanon, Japan နဲ့ဂျာမနီနိုင်ငံတွေကဖြစ်ပါတယ်။ဒီတရားသူကြီးအဖွဲ့ဝင်15ဦးထဲကနေဥက္ကဋ္ဌတဦးနဲ့ဒုတိယဥက္ကဋ္ဌတဦးကိုရွေးချယ်ပါတယ်။ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌကိုရွေးချယ်တဲ့နေရာမှာတော့နိုင်ငံနဲ့လူမျိုးကိုအခြေမခံပဲတရားသူကြီးအဖွဲ့ဝင်တွေတဲကနေလျှို့ဝှက်မဲစနစ်နဲ့သုံးနှစ်တစ်ချိန်ရွေးချယ်တာဖြစ်ပါတယ်။အခုလက်ရှိဥက္ကဋ္ဌကတော့ Joanne E. Donahue ဖြစ်ပြီး American ပြည်အောင်စုကဖြစ်ပါတယ်။ဒုတိယဥက္ကဋ္ဌကတော့ Russia နိုင်ငံကKirill Jivojin ဖြစ်ပါတယ်။ ICJ နိုင်ငံတကာတရားရုံးရဲ့တရားဝင်အသုံးပြုတဲ့ဘာသာစကားတွေကတော့အင်္ဂလိပ်ဘာသာနဲ့ပြင်သစ်ဘာသာစကားတွေဖြစ်ကြပါတယ်။တရားရုံးတည်ရှိတဲ့နေရာကတော့ Netherlands နိုင်ငံ The Hague ရုံးမှာရှိတဲ့ Peace Palace လို့ခေါ်တဲ့ငြိမ်းချမ်းရေးအဆောက်အဦကြီးမှဖြစ်ပါတယ်။ ICJ ဟာ The Hague ရုံးမှာပဲရှိပြီး2002ခုနှစ်ကထူထောင်ခဲ့တဲ့ ICC International Criminal Court လို့ခေါ်တဲ့နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံးနဲ့တော့မတူပါဘူး။ ICJ မှာ1948ခုနှစ်မေလမှာစတင်တင်သွင်းကြားနာခဲ့တဲ့ Britain, မြောက်ပိုင်း Ireland နဲ့ Albania နိုင်ငံတို့အကြားဖြစ်ပွားခဲ့တဲ့ Corfu Channel လို့ခေါ်တဲ့ပထမဆုံးအမှုကစပြီး2019နိုဝင်ဘာလအထိတင်သွင်းလာတဲ့အမှုပေါင်း188ခုရှိခဲ့ပါတယ်။အခုလောလောဆယ်မှာတော့မြမအရေးနဲ့ပတ်သက်လို့ဂမ်ဘီယာနိုင်ငံကတင်သွင်းလာတဲ့အမှုအပါအဝင်နိုင်ငံတကာကအမှုပေါင်း12ခုကိုကြားနာစစ်ဆေးနေကြတာလည်းဖြစ်ပါလိမ့်ရှင်
။မညညလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်အပြီးအခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုကိုငင်းချင်းနဲ့မက်ခင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင်။
ပြည်သူနိုင်ငံကမိသားစုတစုမှာအိမ်မွေးခွေးအဖြစ်မွေးထားတဲ့ run run ဆိုတဲ့ခွေးလေးဟာဒီခွေးတစ်ကောင်ဖြစ်နေတဲ့အတွက်ထွက်ပြေးသွားပြီးတော့လေးရအကြမှာပြန်ဖမ်းမိတာကြောင့်မြို့တော်လီမာကသတိဆန်ရုံကိုပို့လိုက်ရပါတယ်။အန်တီညီခွေးအမျိုးအစားဖြစ်တဲ့ run run ကိုရဲတွေနဲ့အမျိုးသားတစ်တော်နဲ့တားရဲဌာနကလူတွေခက်ခက်ခဲခဲလိုက်ပြီးဖမ်းခဲ့ရတာပါ။မြို့တော်လီမာမှာရှိတဲ့ဘိုးစည်းကြီးကနေ run run ကို Sabia Husky ခွေးပေါက်စလေးဆိုပြီးရောင်းလိုက်တာကြောင့်ခွေးထင်ကြီးဝယ်လာကြတာပါ။ဒီမြေခွေးလေးဟာရှစ်လသားအရွယ်ရောက်တော့မှမြေခွေးတစ်ကောင်ရဲ့စားတီးပြလာပြီးမွေးထားတဲ့အိမ်ကနေထွက်ပြေးသွားခဲ့တာပါသူထွက်ပြေးသွားပြီးတဲ့နောက်အိမ်ကြီးချင်းတွေမွေးထားတဲ့ကြက်တွေကိုတတ်စားသွားတယ်လို့လည်းဆိုပါတယ်အခုအချိန်မှာတော့မေးစည်းတစ်နက်နဲ့ပြစ်ဖန်းခံထားတဲ့အတွက်သတိဆန်ရုံမှပြန်ပြီးတော့ကောင်းမွန်လာဖို့စောင့်ကြည့်နေပါတယ်ပြည်သူနိုင်ငံမှာတားရဲအမျိုးပေါင်း300ကျော်ဟာတရားမဝင်ရောင်းဝယ်တာခံရပြီးတော့ဒီထက်ကမျိုးပေါင်း90လောက်ဟာမျိုးတုံးပြောက်ကွယ်တော့မယ့်အန္တရာယ်ကိုရင်ဆိုင်နေရတာပါရှင်
ဒီနိုင်ငံမှာ gas oil တိုးနဲ့မီးဖိုကြီးကိုရှေ့နောက်လွှဲထားပြီးဘာကအသားညက်ပါမုတ်တွေနဲ့အသားဥကြောင်းတွေလိုက်ရောင်းပေးနေတဲ့လူငယ်လေးတူအကြောင်းပြောပြပေးခြင်းပါတယ်။ Imad Hadi ဟာဒီပညာဘွဲ့ရတူဖြစ်ပြီးတော့သူနဲ့တင့်တော်တဲ့အလုပ်ရှာမရတဲ့အတွက် Alexandria မြို့ကလမ်းတွေပေါ်မှာအသားညက်ပါမုတ်နဲ့အသားဥကြောင်းတွေကိုချက်ချင်းကင်ပြီးရောင်းချပေးနေတာပါ။အသက်21နှစ်ရှိနေပြီဖြစ်တဲ့ Hamdi ဟာအဲဒီကရတဲ့ဝင်ငွေနဲ့အမေမုံဆိုးမကြီးကိုလှုပ်ကျွေးနေတာဖြစ်တယ်လို့အမ၃ယောက်ကိုလည်းထောက်ပံ့နေတာပါ။မူလာတန်းလောက်ခရဲကမိသားစုကိုလှုပ်ကျွေးလာသူဖြစ်ပြီးတော့အစားအသောက်ရောင်းချတဲ့ကားနဲ့ရောင်းချင်ပေမဲ့လည်းမတက်နိုင်တာကြောင့်အခုလိုထမ်းပြီးရောင်းနေရတာပါ။အင်တာနက်ကနေအကြံဉာဏ်ရခဲ့တာဖြစ်ပြီးတော့တခြားလူငယ်၄ဦးကလည်းလိုက်လုပ်ခဲ့ပါသေးတယ်။ဒါပေမဲ့လည်းတည်ရတဲ့ပစ္စည်းတွေကလေးလွန်းတာကြောင့်သူတယောက်တည်းဆက်လုပ်ဖြစ်နေတာပါ။သူ့ရဲ့ရည်မှန်းချက်ကတော့ဒီနေ့မှကိုပိုင်စားတောက်ဆိုင်ဖွင့်နိုင်ဖို့ဖြစ်ပါတယ်။အစိုးရစီရင်ဌာနရဲ့အချက်အလက်တွေအရအီဂျစ်နိုင်ငံအလုပ်လက်မဲ့နှုန်းဟာ9.3%ခန့်လုံးရှိနေပြီးတော့လူငယ်တွေကြားအလုပ်လက်မဲ့ရာခိုင်နှုန်းဟာစိုးရိမ်ရတဲ့အဆင့်မှာရှိနေပါတယ်ခင်ဗျာ
။နိုင်ငံနိုင်ငံကအလှပြပွဲကတော့အမျိုးသားတွေကိုအမျိုးသမီးတိုင်းလူကြီးတွေကပြန်ရွေးကြတာပါ။ပြိုးရာအလှမောင်ပြိုင်ပွဲလို့ခေါ်ဆိုပြီးတော့ဝေါ်ဒါဘီလူမျိုးစုအမျိုးသားတွေကမျက်နှာတွေကိုခြေတအဝတ်အစားအဆင့်တစားတွေဝတ်ဆင်ပြီးအမျိုးသမီးတိုင်းလူကြီးတွေရှေ့မှာပြိုးရာအရာရှင်ပြိုင်ကြတာပါ။အမျိုးသမီးတွေကဘယ်သူကချစ်သူရည်စားလင်းယောက်ျားအဖြစ်တင်တော်တယ်ဆိုတာကိုရွေးချယ်ကြတာလည်းဖြစ်ပါတယ်။ဒိုင်းလူကြီးအမျိုးသမီးတွေကရှင်ပြိုင်သူတွေကသူတို့အချိုက်ဆုံးသူကိုရွေးချယ်နိုင်ပြီးတော့
နှစ်ဖက်စလုံးကလက်ထပ်ပြီးသားဖြစ်နေတဲ့ဆိုရင်တော့မှချစ်သူကြီးစားအဖြစ်ရွေးချယ်နိုင်ပါသေးတယ်။ရှင်ပြိုင်သူအမျိုးသားတွေအနေနဲ့ရက်ကီးရိုးရာအကောက်ကပြီးတော့ဒိုင်လူကြီးတွေသတိထားမိအောင်အရေးရှင်းတွေကိုပြကြပါရယ်။အမျိုးသားတွေကမျက်လုံးမျက်ဖန်ကောင်းတဲ့သူ၊မျက်နှာအချိုးအစားချာနာသူ၊အရက်ရှည်ရှည်နဲ့တွယ်တွယ်သူအားတွေကလည်းကောင်းမွန်သူတွေဆိုရင်တော့အမျိုးသမီးဒိုင်လူကြီးတွေကသဘောကျလေးရှိပါတယ်။ဒီပွဲကတော့မိုးရသည့်အကုန်၊ခြောက်သွေ့ရသည့်အစပြိုးတဲ့အထိမ်းအဖျက်ဆင်နွှဲကြတာဖြစ်ပါတယ်ရှင
်။အင်းဒီယားနိုင်ငံရမုံနာမြစ်ထဲမှာတော့အမြုပ်တွေထပြီးညဉ့်ညမ်းနေပေမဲ့လည်းသဟပူဇာပွဲဆင်နွှဲတဲ့ဟိန္ဒူဘာသာဝင်ယုံကြည်သူတွေကဒီမြစ်ထဲမှာပဲရေချိုးတန့်စင်ခဲ့ကြပါတယ်။ဒီအမြုပ်တွေဟာဒေလီမြို့တော်ဆက်ယုံတွေကထုတ်လုပ်လိုက်တဲ့ရေစိုးတွေဘေးပတ်ဝန်းကျင်လယ်မြေတွေကပိုးသက်ဆေးတွေကြောင့်ဖြစ်လာတဲ့အစိတ်အသင့်တဲ့အဖျူရောင်အမြုပ်တွေဖြစ်ပါတယ်။တချို့ယုံကြည်သူတွေကတော့မြစ်ထဲရေချိုးတဲ့အပြင်ဒီအမြုပ်တွေနဲ့ပါပိုးတိုက်ဆေးကြောခဲ့တာပါ။ရမုံနာမြစ်ဟာမိုင်ပေါင်း900နီးပါးရှည်လျားပြီးတော့အိန္ဒိယနိုင်ငံမှာအထွတ်အမြတ်ထားတဲ့မြေတစ်စင်းဖြစ်ပါတယ်။ဒီမြေကမ်းနှစ်ဘေးမှာနှိမ့်ဆင်ကျင်းပတဲ့အခုရိုးရာပွဲဟာ၄ရက်ကြာကျင်းပတာဖြစ်ပြီးတော့ဟိန္ဒူဘာသာဝင်တွေအဖို့နေမင်းကိုရှစ်ခိုးပူဇော်ကြတာလည်းဖြစ်ပါတယ်။အိန္ဒိယတာဝန်ရှိသူတွေကရမုံနာမြစ်ကိုတန်ရှင်းမယ်လို့ကတိပြုထားပေမဲ့လည်းမအောင်မြင်ပဲအခုလိုအစိတ်ရှိတဲ့အမြုပ်ထတာဟာနှိမ့်ဆင်လို့ဖြစ်လာနေတာပ
ါ။ကိုငင်းညင်းနဲ့မခင်ပြူထွေးတို့စီစဉ်တင်ဆက်ထားတာပါရှင်။ဒီကနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းသတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင်။
ဗြိတိန်နိုင်ငံဂလာစကိုမြို့မှာနှစ်ပတ်ကြာကျင်းပပြုလုပ်ခဲ့တဲ့ COP26 ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံအတွင်းရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့အရှိန်မြင့်လှုပ်ဆောင်ကြဖို့အတွက်နိုင်ငံပေါင်း100နီးပါးကသဘောတူညီချက်အသစ်ချမှတ်နိုင်ခဲ့တဲ့အပေါ်မှာကမ္ဘာနိုင်ငံခေါင်းဆောင်တွေကကြိုးစားဂုဏ်ပြုလိုက်ကြပါတယ်။ဒီညီလာခံအတွင်းတက်ရောက်လာတဲ့ကိုယ်စားလှယ်တွေဟာကမ္ဘာလုံးဆိုင်ရာအပူချိန်ကိုစမ်းမှုခင့်မတိုင်ခင်ရှိခဲ့တဲ့ 1.5 ဒီဂရီဆယ်ဆီယပ်စ်ထက်မကျော်ပဲထားရှိဖို့အတွက်ဆက်ပြီးတော့လှုပ်ဆောင်ကြဖို့နဲ့ကြောင်မီးသွေးစွမ်းအင်အသုံးပြုမှုလျှော့ချသွားဖို့အတွက်ကိုသဘောတူခဲ့ကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော့အခုလိုသဘောတူညီမှုရတဲ့အတွက်ညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေကိုချီးကျူးလိုက်ပြီးမဲ့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒါရက်စ်ကတော့သတိထားပြီးတော့ကြိုဆိုခဲ့ကြပါတယ်။တရုတ်နိုင်ငံကထိုင်ဝမ်ပေါ်စီးရီးတန်တမာရေးနဲ့စီးပွားရေးဖိအားပေးနေမှုတွေပေါ်မှာပေးနေမှုတွေပေါ်စိုးရိမ်မှုတိုးလာနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်။အမေရိကန်တရုတ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်တယ်လီဖုန်းနဲ့အကြိုဆွေးနွေးကြတာမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကိုအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းမှု6လကျော်လာချိန်မှာပဲရန်ကုန်မန္တလေးအပါအဝင်တချို့မြို့တွေမှာဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေဒီနေ့ဆက်လက်ဖြစ်ပွားခဲ့ပါတယ်။မန္တလေးမြို့မှာတော့မန္လာတက္ကသိုလ်ကျောင်းသားကျောင်းသူများစစ်ကြောင်းစစ်မှုစစ်ကြောင်းများတော်စစ်ကြောင်းနဲ့အရန်ညီတဲ့ချမ်းစီစစ်ကြောင်းတွေပူပေါင်းပြီးတော့ဒေါ်လန်ပုံကန် CDM စေအုပ်ချုပ်မှုဒုလမခံဆိုတဲ့စာရန်တွေပိုစတာတွေကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မှာဆိုရင်လဲတင်ကန်းကျွန်းနဲ့ဒီမြို့ရဲကကြောက်တရားမင်္ဂလာတုံစတဲ့နေရာတွေမှာအာဏာရှင်ဆန့်ကျင်မှုဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ဒါပြင်ကချင်ပြည်နယ်ဖားကန်းမြို့မှာဆိုရင်လဲဆန္ဒပြတဲ့သူတွေရာနဲ့ချီဆန္ဒပြခဲ့ကြသလိုကလေးရွှေဘိုစလင်းကြီးရင်းမပင်နဲ့မြိုင်မြို့နယ်တွေမှာလဲဒေသခံတွေကဆရာနာရှင်စနစ်ကိုဆန့်ကျင်ကြောင်းနဲ့မြို့သားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းဆန္ဒပြခဲ့ကြပါတယ်။ကမ္ဘာတော်မှာ COVID-19 ကရောဂါကြောင့်သေဆုံးသူဦးရေဟာ9သန်းကျော်သွားခဲ့ပြီဖြစ်ပါတယ်။2019ဇန်နဝါရီလကတရုတ်နိုင်ငံမှာကရောဂါစတင်ဖြစ်ပွားခြင်းကစပြီးတော့ရောဂါကူးစက်သူဦးရေဟာ952သန်းထက်မနည်းလဲရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါ။ဒီကနေ့ညတွေအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပါတယ်။အတန်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker ဖြစ်ပါတယ်။ခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီမှလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောဒရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဒီပြာဝေးကွာရှင်လန်းချမ်းမြေကြပါစေ။ကျွန်မများပါဆင်အောင်ပါရှင်။
This program has come to you from the Voice of America, Washington.